သာသနာတော်သစ်ကရေ2560ခုနှစ်ကောဇာသစ်ကရေ1388ခုနှစ်ကဆုံလပြည့်ကျော်6ရက်ခရစ်နှစ်2016မေလ29ရက်တောက်ကြနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မုံဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်း၌ရှင်မင်းဝန်ဆရာတော်ဤခொနည်းအချိန်ပြည့်တရားစခန်းပွဲမှာမဟာသတိပဋ္ဌာန်ဝိပဿနာတရားများကိုရှုမှတ်ပွားများအထုလျက်ရှိကြတဲ့ယောဂီများကိုဘုန်းကြီးဓမ္မဒါနတရားလူပိလူမှာကတော့စည်ရဲကင်းစင်သတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့တရားတော်ကိုဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်ဒီစင်ရကင်းစင်တတိပဋ္ဌာန်ကျင့်စဉ်ဆိုတာကမြတ်စွာဘုရားဟောကြားတော်မူထားတဲ့ဒီတတိပဋ္ဌာန်နာသုတ်တံဒေသနာတော်ကြီးကိုပဲဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူထားတဲ့အစာပိုင်းလယ်ပိုင်းဆုံးပိုင်းတွေကအခုညာပိုင်းအချိန်မှာဘုန်းကြီးအစာပိုင်းဖြစ်တဲ့တတိပဋ္ဌာန်ကျင့်ညာချက်ဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးမှာပါဘုရားရှင်ကိုရောင်မြတ်ကြီးကငါဘုရားဟောကြားထားတဲ့ကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီသတိပဋ္ဌာန်တရားများကိုရိုးရိုးသေးသေးနဲ့တတိထဝရိယဆိုင်ပြီးတော့ရှုပွားအားထုတ်ကြမယ်ဆိုရင်နဲ့အားထုတ်တဲ့ပုဂ္ဂိုလ်များရနိုင်တဲ့အကျိုးကနံပါတ်၁ဝိသုဒ္ဓိယစေညေကြီးတွေစင်ကြဲခြင်းဆိုတဲ့အကျိုးဒါဘုန်းကြီးတို့ယောဂီများကိုတတိပဋ္ဌာန်တရားကိုလက်တွေ့ထိုင်ဣရိယာပုနဲ့ပဲရှုရှုရတဲ့ဣရိယာပုနဲ့ပဲရှုရှုဈဉ္ဉံဣရိယာပုနဲ့ပဲရှုရှုရှုခြင်းနဲ့ဣရိယာပုနဲ့ရှုရှုရအာယုံပေါ်မှာရှုစိတ်လေးဆွေးမြဲစွာကတ်တည်နေပြီဆိုရင်အဲ့ဒီအချိန်မှာကာမိစ္ဆန္ဒပြပါဒစတဲ့နိဝရဏတရားတွေလည်းမဝင်နိုင်တော့လောဘဒေါသမောဟမာနစတဲ့ကိလေသာတရားတွေလည်းမဝင်နိုင်တော့ကာမဝိတ္တဗျာပါဒဝိတ္တဝိဟိန္ဒဝိတ္တစတဲ့အကုသလဝိတ္တတွေလည်းဘယ်ကမှမဝင်လာနိုင်တော့အဲ့ဒီမှာရှေ့ကလည်းပဲရှုမှတ်စေနောက်ကလည်းရှုမှတ်စေနောက်နောက်ကလည်းရှုမှတ်စေမှတ်စေကြည့်တဲ့ဒဇင်တဒံနဲ့ဖြစ်ပြီးတော့စိတ်တွေစင်ကြဲနေတယ်အဲ့ဒီအချိန်ဟာစိတ်တဝိတ္တုတ္တိပဲရှုမှတ်ခိုက်ရှုမှတ်ခိုက်လေးမှာစိတ်တည်စင်ကြယ်တာပေါ့တကယ်ပြည့်ဝစင်ကြယ်ဖို့ဆိုရင်ကတော့ထာတမညာပူညာဆက်ရောက်ရဟန္တာဖြစ်မှလုံးဝစင်ကြယ်မှာပေါ့အခုယောဂီများအတွက်ရှုခိုက်ရှုခိုက်ကလေးမှာတဏှာကြီးရှုမှတ်ရင်တဏှာကြီးစိတ်ညစ်ကြေးတွေစင်ကြယ်နေတယ်တဏှာကြီးရှုမှတ်ရင်တဏှာကြီးတစ်နေ့လုံးရှုမှတ်ရင်တစ်နေ့လုံးအာယုမစိတ်မိနေရင်တစ်နေ့လုံးစင်ကြယ်နေတာပဲအဲ့ဒီစင်ကြယ်မှုဆိုတဲ့အကျိုးတရားကိုယခုလက်တွေ့အားထုတ်နေစဉ်မှကိုပဲဒီအကျိုးတရားကိုရလိမ့်မယ်။နံပါတ်1တောကပရိဒေဝနာတမတိကမာယဆိုတော့တောကနဲ့ပရိဒေဝပေါ့နံပါတ်1နံပါတ်3အဲ့ဒီပူဆွေးမှုတွေလွန်မြောက်ဖို့ငိုကြွေးမှုတွေလွန်မြောက်ဖို့ဆိုတာလေဘုန်းကြီးဒီနေ့ကဘုန်းကြီးတို့ယောဂီများကိုပြည့်ပြည့်စုံစုံဟောကြားခဲ့ပြီးပြီပစ္စုပန်ဝတ္ထုလေးတွေပါလက်တွေ့ဒီတတိပဋ္ဌာန်တရားကိုကျင့်ကြံပွားများအားထုတ်ရင်းနဲ့ပူဆွေးမှုတွေလွန်မြောက်သွားတဲ့ပုဂ္ဂိုလ်တွေငိုကြွေးမှုလွန်မြောက်သွားကြတဲ့ပုဂ္ဂိုလ်တွေပြဒနာတရား၅ပါးတစ်ပါးပါးကြုံတွေ့တဲ့အတွေ့အကြောင်းညာတိပြဒနာဘောဂပြဒနာစတဲ့ဒီပြဒနာတွေနဲ့ကြုံတွေ့ပြီးတော့ပူဆွေးမှုဒေါကတွေဖြစ်ကြတဲ့ငိုကြွေးမှုပရိဒေဝါတွေဖြစ်ကြတဲ့ပုဂ္ဂိုလ်တွေအဲဒီပစ္စုပန်ဝတ္ထုလေးတွေကိုဘုန်းကြီးတို့အထောက်ထားပြန်ပြီးတော့တောကပရိဒေဝဘူဆွေးမှုတွေလွန်မြောက်ပုံငိုကြွေးမှုတွေလွန်မြောက်ပုံတွေကိုလည်းဘုန်းကြီးတို့ဟောကြားပေးခဲ့ပြီအဲဒီဘူဆွေးမှုငိုကြွေးမှုဆိုတာလည်းပဲဒီစိတ်ဓာတ်ဝိသုဒ္ဓိစိတ်တွေစင်ကြဲနေတယ်ဆိုရင်ကိုပဲဒီဈာန်စိတ်တခြားစိတ်တွေဘာစိတ်မှမဝင်နိုင်တော့တဲ့အတွက်ကြောင့်ဘူဆွေးမှုတွေကလွန်မြောက်နေတာ ပရိဒီဝဆိုတဲ့ငိုကြွေးမှုတွေလည်းပဲလွန်မြောက်သွားတော့တာပါမရှုမခိုင်ရှုမခိုင်ပါဓာတိအကျိုးတွေရနေနောက်ဒုက္ခဒေါမနတဏအထင်ကမာယဘုန်းကြီးမနေ့ကပြောခဲ့တယ်ကိုဆင်းရဲမှုဆိုတဲ့ဒုက္ခစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတရားတွေဒီသတိပဋ္ဌာန်တရားကိုလက်တွေ့ကြားကြဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာပြီးရိုးရိုးသေးသေးရှုမယ်ပွားမယ်အားထုတ်မယ်ဆိုရင်ကိုယ်ဆင်းရဲမှုဆိုတဲ့ဝိပရိနာမဒုက္ခတွေဒါတွေလည်းပဲအကုန်လုံးလွန်မြောက်သွားနိုင်တယ်။ဘုန်းကြီးမင်းကြီးကပြောတယ်သင်္ခါရဒုက္ခကိုသာမြင်အောင်ရှုသင်္ခါရဒုက္ခကိုကောင်းကောင်းမြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဝိရိနာမဒုက္ခတွေကအကုန်လုံးလွန်မြောက်တာပဲကိုယ်ဆင်းရဲအဲ့ဒီလိုကိုယ်ဆင်းရဲတွေလွန်မြောက်တယ်လို့ဒေါမနတဆိုတဲ့စိတ်ဆင်းရဲဒီတိုင်းပဲယောဂီပုဂ္ဂိုလ်ဟာသတိပဋ္ဌာန်နိလန်တိုင်းရှုမှတ်ပွားများအားထုတ်လို့စိတ်ဆင်ခြင်မှုတွေဖြစ်နေပြီစိတ်ဓာတ်ဝိတုဒ္ဓိဖြစ်နေပြီဆိုရင်ရှုမှတ်ခိုင်ရှုမှတ်ခိုင်မှာဘယ်မှာစိတ်ဆင်းရဲတွေဝင်စရာမှမရှိတော့လုံးဝစိတ်ဆင်းရဲတွေလည်းပဲချုပ်ငြိမ်းသွားနိုင်တယ်ရှုမှတ်နေတဲ့အခိုက်ကလေးမှာပေါ့အဲ့ဒီစိတ်ဆင်းရဲတွေလွန်မြောက်ဖို့ဘုန်းကြီးမင်းကပိစုပန်ဝတ္ထုလေးတွေလည်းပြောခဲ့ပြီအဲ့ဒီပိစုပန်ဝတ္ထုမှာဘုန်းကြီးတို့မြန်မာနိုင်ငံသားတွေမဟုတ်ဘဲနဲ့ဒီအမေရိကန်နိုင်ငံသားတွေတခြားနိုင်ငံသားတွေဒီသတိပဋ္ဌာန်တရားတွေကိုလက်တွေ့ကျင့်ကြံအားထုတ်တဲ့အတွက်ကြောင့်မို့တေလောက်အောင်တေကျင်လောက်အောင်ကိုစိတ်ထဲမှာဆင်းရဲနေတဲ့အဲ့ဒီစိတ်ဆင်းရဲတွေဟာဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်လို့ချုပ်ငြိမ်းခဲ့ဖို့ဒါသူတို့ကိုယ်တိုင်ဝန်ခံပြီးတော့ယေရှုရှင်မာစီဆရာတော်ဖျားကြီးထံလျှောက်ထားပုံနဲ့ဒါဘုန်းကြီးမနေ့ကအထောက်ထားလေးတွေပြန်ပြီးတော့ဟောကြားခဲ့ပြီတကယ်ယောဂီတို့လည်းပဲမိမိတို့မှာအကြောင်းတစ်မျိုးမျိုးကြောင့်မိမိတို့မှာစိတ်ဆင်းရဲမှုတွေစိတ်နှလုံးမတရားမှုတွေကြုံတွေ့နေပြီဆိုရင်လည်းပဲဒီတတိပဋ္ဌာန်ကိုယခုမိမိကျင့်ကြံအထုတ်နေတဲ့တတိပဋ္ဌာန်ကျင့်စဉ်အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်ရင်ကျင့်ကြံအားထုတ်တလောက်ပေါ့တဏှာကြီးအားထုတ်ရင်တဏှာကြီးစိတ်ဆင်းရဲမှုတွေခြုံငိမ့်နေလိမ့်မယ်။နှစ်နာရီအားထုတ်နိုင်ရင်နှစ်နာရီအဲ့ဒီအားထုတ်တဲ့ခံမှာပဲထိုင်ပြီးတော့ရှုမှတ်ရုံနဲ့မဟုတ်ဘူးရပ်ပြီးရှုမှတ်ရင်လည်းပဲခြုံငိမ့်နိုင်တာပဲ။ဇင်းညာဣရိယာပုနဲ့ရှုမှတ်ရင်လည်းခြုံငိမ့်နိုင်တာပဲ။လျှောင်းနဲ့ဣရိယာပုနဲ့ရှုမှတ်ရင်လည်းခြုံငိမ့်နိုင်တာပဲ။ဘယ်ဣရိယာပုနဲ့ပဲရှုတဲ့ခံမှာတော့ရှုရအယုံပေါ်မှာရှုစိတ်လေးဆွဲဆွဲမြဲမြဲကပ်ပြီးတော့တည်နေတဲ့အခါမှာတခြားစိတ်ဈာစိတ်တွေလုံးဝမဝင်နိုင်တော့တဲ့အချိန်ဟာမိမိအတွက်စိတ်ဆင်းရဲမှုတွေလုံးဝခြုံငိမ့်နိုင်ပါလေ။ဒီအကျိုးတရားတွေဘယ်ချိန်ဘယ်ခါကာလရမှာလဲဆိုရင်မြတ်စွာဘုရားကတန်ဋိဋ္ဌိကမျက်မှောက်ကိုပဲအခုအထုတ်နေတဲ့အချိန်ရနိုင်တယ်။အကာလိကတဲ့အချိန်မျိုးနဲ့မနေ့အထုတ်ရင်မနေ့ရနိုင်တယ်နေ့အထုတ်ရင်နေ့ရနိုင်တယ်ညအထုတ်ရင်ညရနိုင်ဒီကြိုတရားတွေကိုရှုမှတ်နေတဲ့အချိန်တိုင်းမှာမိမိဘယ်ချိန်ဖြစ်ဖြစ်ရနိုင်တယ်ဒါကြောင့်ဒီကြိုတရားတွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတတိပဌာနသုတ်တန်ကြီးမဟောမီရှေးပိုင်းကနေပြီးတော့ကြီးညာပြီးတော့မြတ်စွာဘုရားဟောခဲ့အဲဒီနံပါတ်၄နဲ့နံပါတ်၅ဒီကကလကြတော့နံပါတ်6အကျူတရားကညာယတအဓိကမာယညာယတအဓိကမာယအရိယာမဲ့ကိုယာခြင်းငါဒီအရိယာမဲ့နဲ့စပြီးတော့ဒီမှာသတိပဋ္ဌာန်သုတ္တမှာညာယတအဓိကမာယတိညာယောဝုစတိအရိယောထင်ကြီးကိုမဲ့ကိုတတ္တအဓိကမာယဗတ္တိယာတိဝုဒ္ဒံဟောတိအရိယာမဲ့ကိုရဖို့အတွက်တရားချင်းငါလေအရိယာမဲ့ကိုရောက်ဖို့ရအတွက်တဲ့ဘာကိုရှုရမှာလဲဆိုတော့အရင်ကြီးပုပ္ပဘာကီလောကီယောတတိပဋ္ဌာန်မဲ့ကိုတဲ့ဘာဝီတောလောကုတ္တရာမဲ့ကတာအဓိကမာယတန်ဝတ္တတိတဲ့တေနဟံညာယတအဓိကမာယတိတဲ့အရိယာမဲ့ကိုရလိုတဲ့ပုဂ္ဂိုလ်ဟာတဲ့ပုပ္ပဘာကီရှိဖို့ကလောကီယောလောကီဖြစ်တော်တဲ့တတိပဋ္ဌာနမေကောတဲ့ ဘာဝိတောပွားများအတော်လောကီယောအယံလောကီယောလောကီဖြစ်သောအယံတတိပဋ္ဌာနမေကိုဤတတိပဋ္ဌာန်ဒီဟုသောခရီးတိလောကုတ္တရာမေကတံလောကုတ္တရာမေကိုအဓိကမာယယာခြင်းဟာတံဝတ္တတိဖြစ်တယ်လောကုတ္တရာဖြစ်တဲ့အရိယာမေကိုရဖို့ဆိုရင်လောကီဖြစ်တဲ့တတိပဋ္ဌာန်မေကင်ကိုပွား ဒီနေ့ဘုန်းကြီးတို့ယောဂီများပွားနေတာဒါတတိပဋ္ဌာန်မေခင်တရားတွေပဲနိဒီတတိပဋ္ဌာန်မေခင်တရားတွေပွားမှဘုန်းကြီးတို့ဝိပဿနာဉာဏ်ဖြစ်တဲ့ယုံနံကြောင်းကျူဖြစ်ဖြစ်ဒါတွေမြင်လာမှာအဲ့ဒီတတိပဋ္ဌာန်မေခင်ပွားလို့တတိအားတမာရီအားတွေကောင်းလာပြီဆိုရင်အဲ့ဒီရှုတိုင်းရှုတိုင်းဟာ
အရှုကအာယုံရဲ့သဘောအမှန်လေးတွေကိုယောဂီများသိလာမယ်။ဒါနဲ့မနဲ့လည်းဟောပေးတယ်ညလည်းဟောပေးတယ်သိဖို့နေ။ဘယ်နိုင်ကံပန်းဖြစ်တဲ့ဘောင်းအာယုံဘေးအာယုံလေးကိုရှုနေရင်လည်းပဲတကယ်ကိုပညာအာယုံဖြစ်တဲ့ဝမ်းပိုက်ဆိုတဲ့တဏ္ဍာန်ကြီးပြောက်ပြီးတော့ဟောပရမတ်သဘောလေးဖြစ်တဲ့တင်းသဘောလေးပဲ။ဘိနေဆိုရင်လည်းပဲယောသဘောလေးပဲဒါပဲပညာစရံဖြစ်တဲ့ဝမ်းပိုက်ကြီးပြောက်ပြီ
တိအာတမာရီအာကောင်းဖို့လိုတယ်။ဘုန်းကြီးတနေ့ကပြောခဲ့တယ်ဘူ၅ပါးဥစည်းဖို့လိုတယ်။အဲ့ဒီဘူ၅ပါးဥစည်းပြီးတော့ကြိုးစားဖို့လိုတယ်။တမန်ငါရှန်ငါလေးအာထုတ်နေုံနဲ့တတိတမာရီအာလေးဖြစ်လာမှာမဟုတ်ဘူး။အဲ့ဒီတော့အာထုတ်တဲ့အခါကလည်းမှာခုဘုန်းကြီးတို့ဣရိယာပုလေးပါးစလုံးရှုမှတ်ပုံနေဘုန်းကြီးတို့သင်ပြပေးထားပြီးပြောထားပြီးထိုင်တဲ့ဣရိယာပုနဲ့ရှုမှတ်ရင်လည်းပဲတမာရီဖြစ်နိုင်တယ်လို့ဝိပဿနာဉာဏ်ဖြစ်နိုင်တယ်လို့ရက်တဲ့ဣရိယာပုနဲ့ရှုမှတ်ရင်လည်းပဲတတိတမာရီအာရီဖြစ်ပြီးတော့ဝိပဿနာဉာဏ်ဤဖြစ်နိုင်တယ်ဈဉ္ဉာဣရိယာပုနဲ့ရှုရင်လည်းပဲဒီမှာတတိအာတမာရီအာရီကောင်းလာတဲ့အခါဝိပဿနာဉာဏ်ဤဖြစ်နိုင်တယ်ဆိုတာ၄ကိုဉာဏ်ဖြစ်ပုံတွေနဲ့ပြောခဲ့အဲ့ဒီတော့အခုမိမိတို့ရှုမှတ်ပွားများဒီတတိပဋ္ဌာန်မေခင်ဆိုတဲ့လောကီမေခင်တရားကိုပွားမယ်အခုထိုင်ရင်လည်းဘွားရရင်လည်းဘွားသွားရင်လည်းဘွားလျောင်းရင်လည်းဘွားအချိန်နဲ့တပြေးညီဘွားနေတယ်အဲ့ဒီလိုအချိန်နဲ့တပြေးညီရှုဘွားအားထုတ်နေပြီဆိုရင်အဲ့ဒီလိုရှုရအာယုံပေါ်မှာရှုစိတ်လေးတည်ကြည်မှုအားကောင်းလာတာနဲ့အများတကယ့်သဘောအမှန်ဖြစ်တဲ့တင်သဘောယောသဘောဝါယောဓာတ်ရဲ့သဘောလေးကိုသိချင်သိလာအဲ့ဒီဝါယောဓာတ်ရဲ့သဘောလေးဝါယောဓာတ်ဆိုတာယုတ်တရားလေးပဲနိလိုက်ပြီးတော့ရှုတည်နေတဲ့စိတ်ကလေးကနန္တရားလေးပဲအဲဒီမှာဖောင်းခိုင်လေးရှုတာနဲ့ယုံနဲ့နန်တည်နေဘိန်ခိုင်ကလေးရှုတာနဲ့ယုံနဲ့နန်တည်နေပြီဟိုကဖောင်းနာလေးကတခြားရှုတည်နေတာလေးကတခြားပိန်နာလေးကတခြားရှုတည်နေတာလေးကတခြားရှုတိုင်းရှုတိုင်းဟာတခြားစီတခြားစီပဲစိုးစိုးပိုင်းကရှုတော့ငါတော့ဖောင်းနာလေးငါပဲငါဘိုက်ကဖောင်းနာရှုနေတာလေးငါပဲငါတကူတည်းပဲရှိတယ်ဘိန်နဲ့ခံမှလည်းဒီအတိုင်းပဲပိန်နေဆိုတာလေးငါဘက်ကြီးကပိန်နာပဲအဲ့ဒီပိန်နေလို့ရှုနေတာလည်းငါပဲနှစ်ခုစလုံးဟာငါပဲအခုကြတော့သေးသေးချာချာရှုကြည့်သေးချာစူးစိုက်ပြီးတော့ရှုလို့တတိအားတမာရီအားလေးတွေကောင်းလာတဲ့အခါကလည်းကြတော့အသိဉာဏ်လေးတွေထက်လာတော့ဖောင်းနေဆိုတာလေးကဖောင်းမှုလေးကတတ်တန်အဲ့ဒီမှာတခြားဖောင်းတယ်လို့ရှုသိစိတ်လေးကတခြားတတ်တန်ပဲဖောင်းတာလေးကယုတ်ရှုသိနေတာလေးကနံပိန်နာလေးကယုတ်ရှုတည်နေတာလေးကနံနှစ်ခုနှစ်ခု꿰သွားတယ်။အဲ့ဒီမှာဆင့်ပြီးတော့ရှုနေ။ဒီယုံနံကိုအမှန်သိပြီဆိုရင်ဘုန်းကြီးတို့ယောဂီများအမှားဒိဋ္ဌိဇင်းနေဆိုတာပြောပြီးသား။ဒါအမှားဒိဋ္ဌိတွေလုံးဝဇင်းသွားပြီ။မနေ့ကဇင်းညာလျှောက်ပြီးရှုမှတ်နေရင်လည်းပဲဒီမှာတကယ်ကိုအမှားဒိဋ္ဌိတွေဇင်းသွားတယ်။သူငါယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာလုံးဝပြန်နိုင်သွားတယ်ဆိုတာလေဘုန်းကြီးတို့ပြောပြပြီ။အဲ့ဒီတော့ဒီလိုဆင့်ပြီးတော့ရှုမှတ်ပွားများအားထုတ်တဲ့အခါကလည်းကြတော့သူအကြောင်းနဲ့သူအကျိုးအကြောင်းအကျိုးလေးတွေဆက်ဆက်ဖြစ်နေတာလေးတွေသူဟာသူဝင်လေလေးဝင်လာလို့ဖောင်းမှုလေးဖြစ်ပေါ်လာတယ်ဝင်လေလေးကအကြောင်းဖောင်းမှုလေးကအကျိုးပဲဖောင်းတာလေးပေါ်လို့ဖောင်းတယ်လို့ရှုရတယ်ဟောဖောင်းတာလေးကအကြောင်းပဲဖောင်းတယ်လို့ရှုစိတ်လေးကအကျိုးပဲအဲ့ဒီမှာသူအကြောင်းနဲ့သူအကျိုးထိုင်ခြင်းလို့ထိုင်တယ်ထားခြင်းလို့ထားတယ်ရက်ခြင်းလို့ရက်တယ်သွားခြင်းလို့သွားတယ်အဲ့ဒီမှာမှတ်စရာအာယုံရှိလို့မှတ်သိမှုဆိုတဲ့အကျိုးလေးဖြစ်ရပါလားဆိုတဲ့အကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့သဘောကိုလေကိုယ်ဟာကိုယ်ပဲညံနဲ့သူ့ဟာသူသိလာတယ်။ဒီတဲ့ပို့ပြီးတော့တတိယအတ္တမာရီအားကြီးကောင်းလာပြီဆိုတဲ့ခန္ဓာကြတော့ ဒီထဲပို့ပြီးတော့ဘုန်းကြီးတို့ဒီမှာယုံနံလေးတွေရဲ့အစမပြတ်ပြောင်းလဲပြီးတော့ဖြစ်ပြနေတဲ့သဘောလေးတွေယောဂီရဲ့ဉာဏ်ထဲမှာပေါ်လာမယ်အထူးအားဖြင့်ဒီမှာဝိသုတိမေမှာပြထားတာကဣမိနာပနဉာဏိနသမ္မနကတောဝိပတကောဗုဒ္ဓသာသနေလတ္တသာတောလတ္တပတိထောနိယတကတိကောသုလသောတပန်နောနာမဟောတိဘုန်းကြီးတို့ဒီမှာရှုမှတ်ပွားများအားထုတ်လို့အခုပြောတယ်ယုံနဲ့နာငူသိတဲ့ဉာဏ်နာမရူပပရိစ္ဆေဒဉာဏ်အကြောင်းနဲ့အကျိုးကိုသိတဲ့ဉာဏ်ပစ္စယပရိက္ခဉာဏ်အဲ့ဒီဉာဏ်နှစ်ပါးကိုပိုင်းပိုင်းနိုင်နိုင်သိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသုလသောတပန်ယောဂီတို့ဘာသောတပန်လဲသုလသောတပန်အငယ်စားလေးသောတပန်အငယ်စားလေးအဲ့လိုသုလသောတပန်ဖြစ်ပြီဆိုရင်နိယတဂတိကောသုလသောတပန်နောနာမဟောတိဆိုတော့ဂတိမြဲသွားပြီတဲ့ဒုတိယဘဝမှာဂတိမြဲတယ်ဒီညာနှစ်ပါးလေးဖြစ်လို့ရှိရင်ဒီညာနှစ်ပါးလေးဆိုတာဘုန်းကြီးတို့ယောဂီများတထိုင်နေနဲ့လည်းပဲဒီညာနှစ်ပါးပြည့်စုံနိုင်တာပဲတရေထဲနဲ့လည်းဒီညာနှစ်ပါးပြည့်စုံနိုင်တာပဲဖြစ်နိုင်တာပဲနာနေယုတ်ကိုပိုင်းခြားသိတဲ့ညာအကြောင်းနဲ့ဂျူကိုပိုင်းခြားသိတဲ့ညာဒါကြောင့်အိမိနာပနညာနေနာဤနာမရူပပရိစ္ဆေဒညာပစ္စယပရိခညာနှစ်ပါးနှင့်တမန္နကတောပြည့်စုံသောဝိပတ္တကောဝိပတ္တနာရှု၍နေသောသူသည်ဗုဒ္ဓသာသနေမြတ်စွာဘုရားရှင်၏သာသနာတော်မြတ်ကြီးတွင်၌လတ္တသာသောရဟသောတက်တာယာရှိသည်ဖြစ်၍လတ္တပတိတော်ရဟသောထောက်တောက်ရာတိယာအာကိုရာရှိသည်ဖြစ်၍နိယတဂတိကောတဲ့ကိန်းတည်မြဲသောသူဂတိရှိသောတဲ့သုလသောတပန်နောနာမသုလသောတပန်မြည်တိဟောတိဖြစ်၏ဒီဉာဏ်လေးနှစ်ပါးကိုပိုင်းပိုင်းနိုင်နိုင်ဖြစ်ပြီဆိုရင်ဒီပုဂ္ဂိုလ်ဟာသုလသောတပန်ဒုတိယဘဝမှာဂတိမြဲသွားပြီသူဂတိဘဝပဲဒီဉာဏ်နှစ်ပါးလောက်တော့ဘုန်းကြီးတို့ယောဂီများအခုအားထုတ်လာခဲ့တဲ့ရေပိုင်းလေးအတွင်းမှာတကယ်ရိုးရိုးတည်တည်နဲ့ကြိုးစားပြီးတော့ရှုမှတ်ပွားများအားထုတ်လို့တတိယသမာဓိအားကောင်းတဲ့ပုဂ္ဂိုလ်များဒီညာနှစ်ပန်းလောက်တော့ပိုင်းမင်းချာချာရနိုင်လောက်ပါရပြီဆိုရင်မိမိတို့ကဓမ္မန္တဝိဟာရအကြောင်းတဲ့ကြည်ချွေမြုံဝန်ဆရာတော်ရဲ့တရားစခန်းကြီးဝင်ရတာမိမိတို့ဝင်ရကြုံနှက်ပြီလို့ကိုကိုကိုချီချင်းနဲ့ဝမ်းမြောက်ဝမ်းသာဖြစ်ဖို့ပါတကယ်လို့မိမိမှာဒီလောက်ထီအောင်ရှင်နာအကြောင်းကျိုးကိုသိနိုင်လောက်တဲ့ဉာဏ်မပေါ်သေးဘူးဆိုရင်လည်းဆက်ပြီးကြိုးစားပါအောင်ဆက်ပြီးကြိုးစားပါအောင်ဒီနေ့ညာပိုင်းလေးရှုမှတ်ရင်းနဲ့လည်းပဲဒီညာနေပေါ်လာပါလိမ့်မယ်။သို့မဟုတ်မနဲ့စောစောလေးထားပြီးတော့ရှုမှတ်ရင်းနဲ့ထန်ရှုမှတ်ရင်းဖြစ်စီစဉ္ညာချက်ရှုမှတ်ရင်းဖြစ်စီဒီညာနေတွေပေါ်လာပါလိမ့်မယ်။အဲဒီကနေဆက်လက်ပြီးတော့ယောဂီပုဂ္ဂိုလ်ကရှုမှတ်အားထုတ်လာတဲ့အခါကလည်းကြတော့တတိအားတွေတမာတွေအားတွေကတိတဲ့ပူပြီးတော့အားတွေမြင့်လာမယ်။အားတွေကောင်းလာတဲ့အခါကလည်းကြတော့ယောဂီကရှုတိုင်းဟာမမြဲတဲ့သဘောလေးတွေအသင့်ဟောင်းပြောင်းလဲပြီးတော့ဖြစ်ပြနေမှုကြောင့်ဆင်းရဲတဲ့သဘောတွေနောက်ပြီးတော့အကောင့်ထဲမဟုတ်ဘဲနဲ့သဘောသူ့သဘောလေးတွေအတိုင်းသူဖြစ်နေတာလေးတွေကိုယောဂီပုဂ္ဂိုလ်ကရှုရင်းနဲ့သုံးသပ်ပြီးတော့ဆင်ခြင်ပြီးတော့သိလာတယ်အဲ့ဒီလိုသုံးသပ်ဆင်ခြင်ပြီးတော့သိလာတယ်ဥပမာအဖြစ်ဈဉ္ညာရှောင်းပြီးတော့ရှုမှတ်တယ်ရှုမှတ်ရင်းကနေပြီးတော့ကိုယ့်ဟာကိုယ်ပြန်ပြီးတော့ဆင်ခြင်သုံးသပ်ကြည့်တယ်โอ้จีนันนี่ตะลั้นปี้มาตะลั้นဆိုတော့ตะลั้นပြည့်သွားมาตะลั้นဖြစ်တာပဲဟောသူ့ဟာသူစင်ញံသုံးတတ်မိတယ်ဒီจีนันလေးတွေရဲ့မမြဲပုံကိုသူ့ဟာသူသုံးတတ်ပြီးတော့သဘောကျနေတယ်ဥမာအပြင်ဖောင်းမှုပိန်မှုလေးကိုရှုရဲအဲ့ဒီဖောင်းမှုပိန်မှုလေးကိုကိုယ့်ဟာကိုယ်ပြန်ပြီးတော့စင်ញံသုံးတတ်ကြည့်တယ်ဖောင်းတာလေးကလည်းဖောင်းပြီးရင်မရှိတော့ဘူးနောက်တစ်ခါပိန်မှုလေးတွေအသေးဖြစ်တာပဲပင်မှုလေးတွေကလည်းပင်ပြင်းရင်မရှိပြန်တော့။ဩော်ဒီဖောင်းနာပင်နာလေးတွေလည်းပဲဒါမမြဲတဲ့တရားတွေပဲ။အဲ့ဒီလိုသုံးသပ်ပြီးတော့ဆင်ခြင်သိတဲ့ဉာဏ်ကိုတမ္မတနာဉာဏ်လို့ခေါ်တယ်။ဒါကြောင့်ဒီမှာဧကသင်္ခါရတပိ။အနိစ္စတယဒိဋ္ဌယတပိသင်္ခါရအနိစ္စတိအဝသေးသေးသူနေရတော်မနတိကရောဟောတိ။တခုသောယုံနံဓမ္မသင်္ခါရတရားလေးကိုကိုရှုနေရင်နဲ့အဲ့ဒီမှာနှလုံးသွင်းဆင်ခြင်ပြီးတော့သိလိုက်တယ်။အဲ့ဒီလိုနှလုံးသွင်းဆင်ခြင်ပြီးတော့မမြဲတဲ့သဘောလေးကိုသူဆင်ခြင်သုံးသပ်ပြီးသိလိုက်လို့ရှိရင်တပ်ဖြစ်သင်္ခါရအနိစ္စ အလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေဟာအဝတိတိသင်္ခါရတရားတို့မမြဲကုန်ဟူ၍အဝတိတိသူကျွင်းသောသင်္ခါရတရားတို့၌နေရတော်နီးမီသောအဖြစ်မနတိကာရောနှလုံးသွင်းဆင်ញင်ခြင်းသည်ဟောဒီဖြစ်တယ်မိမိကရှုမှတ်နေရင်လည်းပဲထိုင်ရှုမှတ်ရင်ဖြစ်စီရရှုမှတ်ရင်ဖြစ်စီဈဉ္ဉံရှုမှတ်ရင်ဖြစ်စီအဲ့ဒီရှုမှတ်ရင်နဲ့ဆင်ခြင်ပြီးတော့မမြဲပုံလေးကိုကိုဆင်ခြင်ပြီးသဘောကျသွားတယ်အဲ့လိုဆင်ခြင်သဘောကျသွားတာနဲ့တပြိုင်တည်းဩအာလုံယုံနံဓမ္မသင်္ခါရတရားတွေဟာမမြဲတဲ့တရားတွေပါလားလို့သဘောကျသွားတယ်အဲ့ဒါသုံးသပ်ပြီးသိတဲ့ဉာဏ်ကိုတမ္မတဏဉာဏ်လို့ခေါ်တယ်ဥမာအဖြစ်အခုခွန်ကြီးတို့ဒီမှာအမေရိကန်နိုင်ငံမှာသမုဒ္ဒရာကြီးတွေပတ်နေတာအဲ့ဒီသမုဒ္ဒရာရေတွေကိုတဏီယာလေးကနေပြီးတော့ကိုခတ်ပြီးတော့ဒီမှာရှာပြားလေးနဲ့တို့ကြည့်ရင်ခြူတဲ့အရာသာလားငန်တဲ့အရာသာလားအဲ့ဒီငန်တဲ့အရာသာဒီနေရာလေးတဏီယာကတို့ပြီးကြည့်လိုက်တာနဲ့ငန်တဲ့အရာသာကိုသိခြင်းအပြင်ဩဒီသမုဒ္ဒရာလေးရှိတဲ့ရေတွေအားလုံးဟာရေခြူတွေလားရေငန်နေလားရေငန်နေပဲလို့အဲ့ဒီလိုစဉ်းဉဏ်သုံးသပ်ပြီးသိလိုက်တာအခုဒီသမတ္တနာဉာဏ်ကဒီဟာပဲစင်ញံသုံးသပ်ပြီးသိလိုက်တယ်အဲ့ဒီဉာဏ်မှာရောက်နေပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာယောဂီပုဂ္ဂိုလ်မှာအာယုန်နေအမျိုးမျိုးဖုံဖုံပေါ်တတ်တယ်ဟောဒီတမ္မတနာဉာဏ်ကအာယုန်နေအမျိုးမျိုးပေါ်တတ်တယ်ဘုန်းကြီးတို့ယောဂီများအလင်းရောင်လေးတွေအလင်းရောင်လေးတွေဆိုတာကြီးကြီးမားမားမဟုတ်ဘူးတည်တည်လေးတွေနောက်ပြီးတော့လည်းပဲတခြားတခြားဘုန်းကြီးတို့ဇီတိပတုကြောင်းကံနောက်ပြီးတော့တောတောင်ရင်မြေနောက်ပြီးတော့လူသေးကောင်အယုစုစသည်ပေါ့အဲ့ဒီလိုအာယုံလေးတွေအမျိုးမျိုးဖုံဖုံနေလဲပေါ်နေတတ်တယ်အဲ့ဒီအာယုံလေးတွေကိုလည်းပဲယောဂီကကျဉ်တ်နေတတ်တယ်အာယုံလေးတွေနဲ့ကိုကိုယ့်ဟာကိုကျဉ်တ်နေတတ်စိတ်တွေကဘယ်မှမသွားဘူးဒီအာယုံလေးတွေပဲပေါ်နေတခါတည်းဟာမှမိမိရဲ့ကိုယ်ဘွားလေးမိမိကိုယ်ဘွားလေးပေါ်နေတယ်မိမိတယောက်ကထိုင်နေတယ်တယောက်ကဘေးကနေထိုင်ကြည့်နေတယ်တခါတရံမှာတယောက်ကဇင်းညာရှောင်းပြီးတော့မှတ်နေတယ်ဟောတယောက်ကဘေးကနေမတ်တရလေးရပ်ပြီးကြည့်နေအဲ့ဒါမိမိပဲအဲ့ဒီလိုမိမိရဲ့ကိုယ်ပွားလေးလိုပဲအာယုန်လေးတွေပေါ်လာအဲ့ဒီလိုအာယုန်လေးတွေထင်လာတယ်ဆိုတာစိတ်တွေညင်နွမ်းနေလို့လားကြည်လင်နေလို့လားကြည်လင်နေလို့နော်ရေကြည်မှရေထင်နေစိတ်ကြည်မှအာယုန်နမိတ်ထင်နေအဲ့ဒီမှာစိတ်တည်ကြည်လင်လာတဲ့အခါကျအဲ့လိုအာယုန်နမိတ်ကလေးတွေထင်ပြီးတော့ဒီအာယုန်ထဲမှာယောဂီကပျော်မွေ့နေရင်ရှေ့ကိုတရားတက်ပါဦးမလားနှစ်ချက်တော့ဘုန်းကြီးတို့ဒီညံရောက်နေပြီဆိုရင်ကမ္မဋ္ဌာန်းဆရာအသိအရေးကြီးပါတယ်ကမ္မဋ္ဌာန်းဆရာဟာအတွေ့အကြုံရင်းချက်တဲ့ကမ္မဋ္ဌာန်းဆရာမျိုးဖြစ်ဖို့လိုအပ်ပါတယ်ယောဂီကိုပြုပြင်ပေးတတ်ဖို့လိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ယောဂီကဒီအာယုန်နဲ့ပျော်မွေ့ပြီးတော့သူဟာသူကျဉ်းနဲ့နေတော့တရားမတက်တော့အာယုန်တွေကိုပဲအမျိုးမျိုးဖုံဖုံတခါတည်းရှာကြံပြီးတော့ဒီအာယုန်တွေပဲမျောလင်းပြီးတော့နေတော့အဲ့ဒီအချိန်မှာကမ္မဋ္ဌာန်းဆရာကပြင်းပြင်းထန်ထန်သူ့ကိုအမှတ်တွေတိုးပြီးတော့စိတ်စိတ်မှတ်နိုင်ဖို့သင်ကြားပေးရပါတယ်အဲ့ဒီလိုစိတ်တွေပဲမှမသွားစေဘဲနဲ့တခါတည်းရှုမှတ်တဲ့အာယုန်ပေါ်မှာတေချာလေးကြည့်ပဲတေချာလေးကြည့်ပြီးရှုဖို့တေချာရှုတိုင်းရှုတိုင်းတေချာလေးကြည့်ရှုတဲ့အခါမှာဖောင်းနာလေးရှုရင်လည်းဖောင်းမှုအစအနေဖောင်းမှုအဆုံးလေးတွေကိုသိအောင်ရှု။ပိန်နာလေးရှုရင်လည်းပိန်မှုအစအနေပိန်မှုအဆုံးလေးကိုသိအောင်ရှု၊မြင်အောင်ရှုဆိုပြီးတော့ရှုခံရတယ်။အဲလိုဖောင်းမှုလေးရဲ့အစအဖောင်းမှုလေးရဲ့အဆုံးပိန်မှုလေးရဲ့အစပိန်မှုလေးရဲ့အဆုံးဒါလေးကိုသေချာမြင်အောင်ရှု။ဈဉ္ညံသွားရင်လည်းပဲဒီအတိုင်းပဲကြွမှုလေးရဲ့အစကြွမှုလေးရဲ့အဆုံးလှမ်းမှုလေးရဲ့အစလှမ်းမှုလေးရဲ့အဆုံးချမ်းမှုလေးရဲ့အစချမ်းမှုလေးရဲ့အဆုံးအစအဆုံးပဲ။တလန်းတစ်ချက်နဲ့မှတ်တယ်ဆိုရင်လည်းညာခြေလှမ်းလိုက်တာရဲ့အစနဲ့ညာခြေလှမ်းမှုဆုံးသွားတာလေ။ဘယ်ခြေလှမ်းမှုအစနဲ့ဘယ်ခြေလှမ်းမှုအဆုံးလေးအဲ့ဒီအစအဆုံးလေးကိုသေချာမြင်အောင်ရှုဆိုတော့ကမ္မဋ္ဌာန်းဆရာကယောဂီကိုအဲ့ဒီလိုတစ်ခါနဲ့ညွှန်ကြားပြီးတော့ရှုခိုင်းတဲ့အခါယောဂီကလည်းပဲအထုသတိစိုက်ပြီးတော့ဝိရိယစိုက်ပြီးရှုမှတ်လာတဲ့အခါကလာကြတော့အဲ့ဒီမှာယောဂီရဲ့ဉာဏ်ထဲမှာဖောင်းမှုစဖြစ်ပေါ်လာတာလေးရဲ့ဖောင်းမှုလေးဆုံးသွားတာလေးရဲ့သိလိုက်တယ်ပိန်နေလို့ရှုတဲ့အခါမှာလည်းပိန်မှုလေးစဖြစ်တာနဲ့ပိန်မှုလေးဆုံးသွားတာကိုသိလိုက်တယ်။အစနဲ့အဆုံးအဖြစ်နဲ့အပြည့်တေချာရှုရင်းနဲ့ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာမြင်သွားတယ်။ဖောင်းမှုလေးရှုလိုက်ရင်လည်းပဲဖောင်းနာလေးဖြစ်ပြီးဖြစ်သွားတယ်။ပိန်နာလေးရှုလိုက်ရင်လည်းပိန်နာလေးဖြစ်ပြီးပြတ်သွားတယ်။ အဲ့ဒီဖောင်းမှုပိန်မှုကိုရှုနေတဲ့စုစိတ်ကလေးကလည်းပဲရှုပြီးတာနဲ့ပြတ်သွားတယ်။မြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာလေးတွေ့နေတယ်။နောက်ဈဉ္ညာသွားနေတယ်ဆိုရင်ဈဉ္ညာရှောင်ရင်ရှုနေတယ်ဆိုရင်လည်းပဲတဏှာတစ်ချက်မှတ်လေးပဲရှုကြည့်။အဲ့ဒီမှာဈဉ္ညာရှောင်နေတဲ့ပုဂ္ဂိုလ်ကလည်းပဲပထမတုန်းကတော့ဆင်ញင်ပြီးတော့မှသာမမြဲတာလေးကိုသိတာ။အခုကျတော့ဒီချာရှုရင်းနဲ့ကိုပဲဈဉ္ညာညာချေလှမ်းမှုလေးစတာနဲ့လှမ်းမှုလေးဆုံးသွားတယ်။အဲ့ဒီတလန်းဆုံးသွားတာနဲ့နောက်တလန်းဆက်ပြီးတော့ဖြစ်ပေါ်လာမှုနောက်တလန်းလေးဆုံးသွားမှုအဲ့ဒီမှာတလန်းပြတ်သွားလိုက်နောက်တလန်းအသစ်ဖြစ်ပေါ်လာလိုက်တလန်းပြတ်သွားလိုက်နောက်တလန်းအသစ်ဖြစ်ပေါ်လာလိုက်နဲ့အဲ့ဒီမှာလှမ်းမှုလေးတွေကလည်းလှမ်းပြီးပြက်လှမ်းမှုတိုင်းလှမ်းမှုတိုင်းကလှမ်းပြီးပြက်နေတာကြီးတွေပဲတွေ့နေရအဲ့ဒီလိုအဖြစ်နဲ့အပြည့်အဖြစ်နဲ့အပြည့်ဘုရားတို့ကျေးဇူးတော်ရှင်တောင်မြို့မဟာကဏ္ဍဦးဆရာတော်ဘုရားကြီးပြောခဲ့တယ်ပထမခြေလှမ်းယုတ်လှမ်းတန်းတို့လှမ်းဒုတိယမရှိကြဘူးဘုန်းကြီးမင်းကတောင်ပြောခဲ့ခြေလှမ်းတန်းခြေလှမ်းတန်းဟာတခါနဲ့ပထမခြေလှမ်းနေရာဒုတိယခြေလှမ်းနှမ်းလိုက်တန်းနဲ့မရှိတော့ဒုတိယခြေလှမ်းနေရာတတိယခြေလှမ်းနှမ်းလိုက်တန်းနဲ့မရှိတော့အဲ့ဒီလိုမရှိတော့ဘူးပြည့်ပြည့်သွားတာကိုတိတိသွားပြီဆိုရင်ဒါဖြစ်ပြည့်ညာနေပေါ်နေတယ်ဘာညာနေပေါ်လာတာလဲဖြစ်ပြည့်ညာအဲ့ဒီဖြစ်မှုပြမှုဉာဏ်ကိုဘုန်းကြီးတို့ဒီမှာဉာဏ်စင်းနဲ့ပြောရင်ဥဒယဘယဉာဏ်ဘာညာနဲ့လဲဥဒယဖြစ်မှုဘယပြမှုဖြစ်မှုနဲ့ပြမှုကိုသိတဲ့ဉာဏ်ဘုန်းကြီးတို့လက္ခဏာနဲ့ပြောမယ်ဆိုရင်တမင်ညလက္ခဏာဘာလက္ခဏာလဲဘုန်းကြီးယောဂီတွေကိုဒီနေ့ကတရားပြောခဲ့ပြီသဘာဝလက္ခဏာသင်္ကတလက္ခဏာတမင်ညလက္ခဏာနော်တဘာဝလက္ခဏာဆိုတာတကယ်ကိုဒီမှာဖောင်းတယ်လို့ရှုမှရင်အလဲပိုင်းလေးပဲသိတယ်သူ့ရဲ့တင်းသဘောလေးပဲသိတယ်ပိန်တယ်လို့ရှုရင်အလဲပိုင်းလေးပဲသိတယ်ရောသဘောလေးပဲသိတယ်အဲ့ဒါဟာတဘာဝလက္ခဏာအဲ့ဒီတဘာဝလက္ခဏာအပြည့်လာတဲ့အခါကျတော့မှဒုတိယသင်္ကတလက္ခဏာသင်္ကတလက္ခဏာကျတော့စပြီးတော့ဖောင်းမှုလေးအစာပိုင်းသိတယ်ဖောင်းမှုလေးအလဲပိုင်းသိတယ်ဖောင်းမှုလေးအဆုံးပိုင်းသိတယ်ပိန်နေဆိုရင်ပိန်မူလေးရဲ့အစာပိုင်းသိတယ်ပိန်မူလေးရဲ့အလဲပိုင်းသိတယ်ပိန်မူလေးရဲ့အဆုံးပိုင်းသိတယ်အစာအလဲအဆုံးကုန်သိနေတယ်ဖောင်းစားဖောင်းလေဖောင်းဆုံးလို့ဒီလိုရှုရမှာမဟုတ်ဘူးနော်ဖောင်းတယ်လို့ပဲရှုရမယ်အဲ့ဒီရှုတဲ့အခါမှာအစာကနေပြီးတော့အလဲပိုင်းဖောင်းသွားတယ်နောက်ပြီးဖောင်းမှုလေးဆုံးသွားတယ်အစာအလဲအဆုံးကုန်သိသွားမယ်အဲ့ဒီလိုသိနေပြီဆိုရင်ဒါသင်္ကတလက္ခဏာပဲအဲ့ဒီကနေအားကောင်းလာတဲ့အခါကဏ္ဍကြတော့မှရှုတိုင်းရှုတိုင်းဟာအလဲပိုင်းပြောက်သွားတယ်အလဲပိုင်းပြောက်သွားပြီးတော့ဖောင်းတယ်လို့ရှုလိုက်ရင်ဖောင်းမှုစာပိုင်းနဲ့ဆုံးပိုင်းလေးပဲတည်တယ်ပိန်တယ်လို့ရှုလိုက်ရင်လည်းပိန်မှုစာပိုင်းနဲ့ပိန်မှုဆုံးပိုင်းလေးပဲတည်တယ်ဈဉ္ညံသွားတဲ့ခါမှလည်းဒီအတိုင်းပဲကြွတယ်ဆိုရင်လည်းကြွမှုစာပိုင်းနဲ့ဆုံးပိုင်းလှမ်းတယ်ဆိုရင်လှမ်းမှုစာပိုင်းနဲ့ဆုံးပိုင်းချတယ်ဆိုရင်ချမ်းမှုစာပိုင်းနဲ့ဆုံးပိုင်းအဲ့လိုအစနဲ့အဆုံးအဖြစ်နဲ့ပြည့်အဖြစ်နဲ့ပြည့်အဖြစ်နဲ့ပြည့်ဒီသဘောကြီးလည်းတည်သွားတယ်အဲ့ဒါတာမဉ္ဇလက္ခဏာပဲအဲ့ဒီတာမဉ္ဇလက္ခဏာဉာဏ်နဲ့ပြောရင်ဥဒယဘယဉာဏ်ပညာမလေးမလဲရှုတိုင်းရှုတိုင်းဟာဘာအော်ယုံဝဲရှုလိုက်ရှုလိုက်အနိစ္စံခယထေနာကုံကုံသွားဆုံးဆုံးသွားချုပ်ချုပ်သွားလို့မမြဲဘူးဆိုတာကိုသဘောကျသွားတယ်ဟုတ်တယ်ဝံအဘာဝကာရောအနိစ္စံစိုးစိုးကမဖြစ်သေးဘူးအခုဖြစ်လာတယ်ဖြစ်လာပြီးတော့လည်းပဲကြာချီစွာမတည်ဘူးဖြစ်သွားပြန်အဲ့တော့စိုးစိုးကမရှိသေးဘူးရှိလာတယ်ဖြစ်လာတယ်ဖြစ်လာပြီးကြာရှည်စွာမတည်ဘူးပြတ်သွားတယ်ဆိုတော့မြဲတာလားမမြဲတာလားအဲ့ဒီမမြဲပုံလေးကိုဒီမှာရှုရင်းနဲ့ဖောင်းလေဆိုတာစိုးစိုးကမဖြစ်သေးဘူးနောက်လေးလေးဝင်လာတယ်ဖောင်းလာတယ်ဒါပေမဲ့ဒီဟာလေးကတည်မြဲနေသလားမတည်မြဲဘူးဖောင်းမှုလေးကလည်းကုံဆုံးသွားပြန်တယ်မြဲတာလားမမြဲတာလားအဲ့ဒီလိုမမြဲတာလေးကိုယောဂီကရှုရင်းနဲ့သဘောကျရှုရင်းနဲ့သဘောပေါက်သွားဘုန်းကြီးကဟောလို့ဖြစ်ပြဲလို့ပြောလို့ကိုကဖြစ်ပြဲနေတာမဟုတ်ဘူး။ဘုန်းကြီးဟောတာကိုနားယောင်ပြီးတော့ဖြစ်ပြဲသိတာမဟုတ်ဘူး။တကယ်ယောဂီကရှုရင်းနဲ့သိတာဖြစ်တဲ့အတွက်ဘာဝနာမယဉာဏ်ပညာနဲ့အေးရှုရင်းနဲ့ကိုကကိုရှုရင်းနဲ့သဘောကျသွားတယ်။ဈဉ္ညာလျှောက်ရှုရင်းနဲ့သဘောကျသွားတယ်။ထိုင်ရှုမှတ်ရင်းနဲ့သဘောကျသွားတယ်။ရက်ရှုမှတ်ရင်းနဲ့သဘောကျသွားတယ်။အတန်လေးကိုကြားတဲ့ရှုမှတ်ရင်းနဲ့အတန်လေးရဲ့တတန်ပြီးတတန်ပြီးတတန်အဲ့ဒီမှာပြစ်သွားတဲ့သဘောလေးတွေဖြစ်ပြီးပြစ်သွားတဲ့သဘောလေးတွေရှူရင်းနဲ့ပဲမမြင်တာလေးတွေကိုကိုယ်တိုင်သဘောကျတယ်။အဲ့ဒီလိုဖြစ်ပြဉာဏ်นี่အားကောင်းလာပြီဆိုရဲခက်ခန္ဓာကြတော့ဘာတွေဖြစ်လာလဲ။ဩဘာတိစေဝဉာဏ်နေစပိတ္တိယာစဝိကံပတိ ဗန္တတိယဒုက္ခေစေဝယေဟိစိတံဘဝေတိတိအဒီမောကိစ္စပကဟေဥပါဌာနိစကံပတိ ဥပေခာဝဇနာယာစာဥပေခာယနိကံတိယအဲ့ဒီမှာယောဂီပုဂ္ဂိုလ်ဒီဥရိယဗျာညာကောင်းကောင်းဖြစ်နေပြီဆိုတဲ့အချိန်မှာဒီဝိပဿနာဉာဏ်ညူးချောင်းတရားတွေပေါ်လာတယ်ဝိပဿနာဉာဏ်ညူးချောင်းတရားတွေဆိုတာဘုန်းကြီးတို့ယောဂီများဒီစိတ်တည်ငြိမ်မှုတမာတိတွေအကောင်းလာစိတ်တွေကဘယ်မှမပြန့်လွှဲတော့ အဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာပဲစိတ်လေးမြဲလာတဲ့ခါကျတော့စိတ်တည်ကြည်လင်းလာတယ်စိတ်တည်ထဲမှာနိဗ္ဗာန်တရားတွေမဝင်ဘူးလောဘဒေါသတွေမဝင်ဘူးအကုသိုလ်တရားတွေမဝင်ဘူးတခြားစိတ်ဂျာစိတ်ဗာစိတ်မှမဝင်တော့ဘူးမှတ်စေကြည့်တဲ့စိတ်တည်စင်ကြယ်နေတယ်အဲ့ဒီစိတ်တည်စင်ကြယ်ကြည်လင်လာတဲ့ခါကျတော့စိတ်ကြည်တဲ့အတွက်ခန္ဓာကိုယ်ထဲမှာလဲပတ်သွားလာနေတဲ့သွေးတွေကရောမကြည ဲ့ဒီသွေးတွေကြည်လင်လာတဲ့ခါကျတော့မှရုပ်ဆိုးရုပ်ညံ့နေကင်းပြောက်ပြီးတော့ရုပ်ကောင်းရုပ်တန့်နေဖြစ်လာတယ်ရုပ်တွေကလည်းကြည်လင်လာတယ်စိတ်ကြည်တော့သွေးကြည်တယ်သွေးကြည်တော့ရုပ်တွေဘာဖြစ်သွားတာလဲကြည်လင်လာတယ်အဲ့ဒီရုပ်တွေကြည်လင်လာတဲ့ခါကျတော့မိမိရဲ့အစင်းရုပ်ကံနေအယောင်နေထွက်လာတယ်မိမိရဲ့အစင်းရုပ်ကံနေအယောင်နေထွက်လာတယ်အဲ့ဒီမှာထိုင်ပြီးရှုနေတယ်ဆိုရင်ယောဂီရဲ့ဉာဏ်ထဲမှာအလင်းရောင်ကြီးထဲမှာထိုင်နေရသလိုလေဟာပြင်ကြီးထဲမှာထိုင်နေရသလိုပဲဘသူမှမရှိဘူးမိမိတယောက်တည်းဘာတန်မှလည်းမကြောက်တယောက်တည်းလင်းရောင်ထဲမှာအဲဒီလိုအလင်းရောင်ထဲမှာပဲယောဂီရဲ့ဉာဏ်ထဲမှာတည်နေတယ်ဟိုတခါတည်းမှာမျက်စိကိုလင်းရောင်ကြီးထိုးတာတို့ဘာလို့ဆိုတာကဒါကသက်သက်အခုယောဂီကတတိအသမารီအားတွေကောင်းလို့စိတ်တွေစင်ကြယ်နေတာနဲ့အမြရုပ်တွေကကြည်လင်သွေးတွေကြည်လင်လာတယ်သွေးတွေကြည်လင်လာတာနဲ့အမြရုပ်ကအရေးအစင်းတွေတခါလဲကြည်လင်ပြီးတော့အယောင်တွေထွက်လာတိတ်ပြီးတော့ဒီတတိအသမารီအားတွေကောင်းလို့အလင်းရောင်အားတွေစိတ်တွေသွေးတွေကြည်လင်မှုတွေအားကောင်းလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာညမှာအခန်းထဲမှာနေမိပိတ်ထားအခန်းနေရှင်ပြီးတော့ဇီတားပြီးတောင်းမှအဲ့ဒီပုဂ္ဂိုလ်ရဲ့ခံမီးဖွင့်ထားတယ်လို့လင်းနေတတ်တယ်။ဘေးကနေသွားရင်းလာရင်မြင်ရတဲ့ကဟိုခံကမီးတွေဖွင့်ထားတယ်လို့ဒီလိုထင်ရတတ်တယ်။တကယ်တမ်းကျတော့မီးဖွင့်ထားတာမဟုတ်ဘူးသူ့ရဲ့ခန္ဓာကနေပြီးတော့အယောင်တွေထွက်နေတာ။အဲ့ဒီမှာအလင်းရောင်အားတွေတခါလေသွေးတွေကြည်လင်တဲ့အတွက်ကြောင့်မို့စိတ်တွေပါကြည်လင်သွေးတွေကြည်လင်အရေးအစင်းတွေတခါလေကြည်လင်ပြီးအယောင်တွေထွက်နေတာ။အဲ့ဒီတော့ယောဂီပုဂ္ဂိုလ်ကတရားရှုမှတ်တဲ့အခါမှာကိုယ်အလင်းရောင်ကြီးထဲမှာထိုင်ပြီးတော့ရှုမှတ်နေရတယ်လို့ရှုစရာအလုံးကလည်းပဲခန္ဓာကိုယ်ရဲ့လို့မထင်ရှားတော့ဘူးဒီမှာလှုပ်နေတဲ့သဘောလေးပဲထင်ရှားပြီးဒါလေးကိုပဲရှုနေရတယ်။အဲ့ဒီလိုအလင်းရောင်လေးဖြစ်လာတယ်။အဲ့ဒီလိုအလင်းရောင်ကြီးထဲမှာထိုင်နေရတယ်ဆိုတဲ့အခါကျတော့ကိုယ့်ရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဝမ်းသာတယ်လေ။အဲ့ဒီအချိန်မှာဘုန်းကြီးတို့စဉ်းစားကြည့်ဒီလိုအလင်းရောင်ထဲမှာပဲကိုယ့်ရဲ့ခန္ဓာကိုယ်ကအလင်းရောင်ကြီးထဲမှာပဲရှိနေတယ်ဘယ်နေရာမှာလဲမသိဘူး။ဘယ်ချိန်မှလည်းမသိဘူး။ပဝန်းကျင်လည်းပါတမမကြောက်တိတ်ဆိတ်နေတယ်။အဲ့ဒီအချိန်လေးမှာတခါလေရှုမှတ်တဲ့အာယုံလေးပေါ်မှာပဲဒီစိတ်ကလေးကမြဲပြီးတော့ခန္ဓာကိုယ်မှာအောက်ပိုင်းလယ်ပိုင်းထက်ပိုင်းဝေဒနာတွေရောထင်ရှားသေးလား။မထင်ရှားတော့။အဲ့ဒီမှာခန္ဓာကိုယ်ကလည်းပဲကြွပြီးပေါ်နေတယ်။အဲ့ဒီမှာပီတိတွေဝမ်းမြောက်ဝမ်းသာမှုပီတိတွေဖြစ်နေတယ်။အဲ့ဒီပီတိမှာ၅မျိုးရှိတယ်။ခုတ်တကပီတိ၊ခဏိကပီတိ၊အောက်ကန္တိကပီတိဥပေကပီတိပရဏပီတိယောဂီရဲ့တတိအသမารီအားကြီးကောင်းရင်ကောင်းသလောက်ပီတိတွေအားကောင်းတယ်သူရဲ့ပီတိအားလည်းပဲခုတ်တကပီတိဆိုတာချက်သိမ်းမွင်းငိမ့်လေးဖြန်းဆူထသွားတယ်ဒါတစ်ချိန်နဲ့ပဲဒီတဲ့ပို့ပြီးတော့အားကောင်းနေဆိုရင်ခဏိကပီတိတစ်ခဏချင်းတစ်ခဏချင်းချက်သိမ်းမွင်းငိမ့်လေးတစ်ဖြန်းဖြန်းထလာတယ်ဒီတဲ့ပို့ပြီးအားကောင်းနေဆိုရင်အောက်ကန္တိကပီတိတကူလုံးကိုတခါလေလွှမ်းခြုံသွားတော့မလို့ချက်သိမ်းမွင်းကြီးနေထားတယ်။တခါတည်းရံမှာအပေါ်ကနေအောက်တခါတည်းရံအောက်ကနေအပေါ်ချက်သိမ်းမွင်းကြီးနေဖြန်းဆိုတကူလုံးထားသွားလူကြီးကိုကြွပါသွားတယ်လို့ပဲ။ဒါအောက်ကန္တိကပီတိအဲ့ဒီကနေပြီးတော့ဥပ္ပေကပီတိခန္ဓာကိုယ်ကြီးကြွ ခန္ဓာကိုယ်ကြီးကပေါ်ပြီးတော့အပေါ်ကိုကြွနေမြင့်တယ်တချို့ပုဂ္ဂိုလ်ဆိုရင်တမိုင်းလောက်တထွားလောက်တဒောင်လောက်ကျန်းနဲ့လွတ်နေတယ်လို့ပဲအဲ့ဒီလောက်ထိအောင်ပီတိအားကောင်းရင်ကောင်းသလောက်ခန္ဓာကိုယ်ကြီးကပေါ်နေသလားလေးနေသလားခန္ဓာကိုယ်ကြီးကပေါ်နေဘုန်းကြီးတို့မြန်မာနိုင်ငံမှာမာစီသန္ဒရာရိတ်တာကြီးပေါ့ဘုန်းကြီးတို့မရောက်ပါဘူးဘုန်းကြီးတို့မမှီသေးပါဘူးအဲ့ဒီအချိန်မှာဘုန်းကြီးတို့စကားလေးကြံရစ်တာပေါ့အဲ့ဒီမှာကြံရစ်တဲ့အခါယောဂီအမျိုးသားယောဂီတရားတဲ့ဒီသူအထုတ်သွားတဲ့အဆောင်ကဥကျင်ပုအဆောင်လို့ပြောပါတယ်နိုင်ငံသားများထားတဲ့အဆောင်နဲ့ကပ်ရဲ့အဆောင်အဲ့ဒီအချိန်တုန်းကဓမ္မယုံပေါ်မှာစူပေါင်းထိုင်နေအချိန်မဟုတ်ဘူးတဲ့ကိုယ်အဆောင်ကိုယ်ခန်းထဲမှာပဲသူအချိန်နဲ့သူအဆောင်ဆောင်လျှောက်တဲ့ပုဂ္ဂိုလ်ကဆောင်လျှောက်ပြီးအချက်ပေးပြီးတော့အထုတ်တယ်အဲ့ဒီယောဂီတကနဲ့အထုတ်နေရင်နဲ့ခန္ဓာကိုယ်ဟာအခုလိုပိဋိတွေအကောင်ပြီးတော့ခန္ဓာကိုယ်ကြီးအပေါ်ကိုကြွတ်တက်သွားတယ်။အဲ့လိုခန္ဓာကိုယ်ကြီးအပေါ်ကိုကြွတ်တက်သွားတဲ့အခါကျတော့သူ့ရဲ့ခန္ဓာကိုယ်ဟာအပေါ်မှာမျက်နှာချင်းနဲ့သွားတက်တယ်။အဲ့လိုမျက်နှာချင်းနဲ့သွားတက်လိုက်တဲ့အခါကျတော့သူ့စိတ်ကဟာဒါဘာဖြစ်တာလဲလို့စိတ်ကအဲ့ဒီမှာတတိလွတ်သွားတယ်။ဘာလွတ်သွားလဲ။တတိလွတ်သွားတယ်အဲ့ဒီအချိန်မှာလွတ်သွားတဲ့အချိန်မှာတခါလေပြန်ကြရတယ်ဘုံအဲ့ဒီမှာအုံနဲ့ပြန်ကြတဲ့အခါကျတော့မှဘေးအခန်းနေမှာတရားထိုင်တဲ့ပုဂ္ဂိုလ်တွေဟာဘာဖြစ်တာပါလဲဆိုပြီးအကုန်လုံးထွက်လာတယ်ထွက်လာတဲ့အခါကျတော့မှအဲ့ဒီပုဂ္ဂိုလ်ကလည်းထွက်လာတယ်ဘာဖြစ်တာတော့အဲ့ဒီမှာသူ့မူးပြစ်ပြီးတော့များလဲတာလေးလားဘာဖြစ်တာလေးလားပေါ့ဘေးကတော့စိုးရိမ်လို့မေးကြတယ်မဟုတ်ဘူးတဲ့ကျွန်တော်ဒီလိုတရားမှတ်နေခန္ဓာကိုယ်ကြီးအပေါ်ကိုကြွသွားတယ်ဗျာပေါ်မှာမျက်နှာချင်းနဲ့တွားပြီးခေါင်းနဲ့တိုက်တော့မှကျွန်တော်တတိလွတ်သွားတဲ့အချိန်မှာပြန်ပြီးအောက်ကိုပြန်ကျသွားတယ်။အဲဒီမှာကမဏ္ဍဆရာကိုလျှောက်ပြနေဒါပီတိအားကြီးပီတိတွေအင်မတန်အားကောင်းတဲ့အတွက်ကြောင့်မို့ခန္ဓာကိုယ်ကြီးကပေါ်ပြီးတော့ကြွတက်သွားတာ။တချို့ပုဂ္ဂိုလ်မှာတကယ်ကြွတယ်တချို့ပုဂ္ဂိုလ်မှာစိတ်ထဲကထင်ရတယ်။ဒါပီတိတွေဆိုတာဘုန်းကြီးတို့ဗုဒ္ဓနုဒတိဂုံတော်လေးကိုမြတ်စွာဘုရားရဲ့ဂုံကိုအာယုံပြုတ်ပြီးပီတိတွေဖြစ်ရင်တောင်မှခန္ဓာကိုယ်ကြီးကပေါ်ကြွသွားသေးတာပဲ။တကားဒီမှာစိတ်တွေကြည်လင်လာတဲ့အခါကလည်းကြတော့တခါလေစိတ်တွေကြည်သွေးတွေကြည်အကုန်လုံးကအယောင်ဆင်းတွေထွက်အဲ့ဒီမှာပီတိတွေဖြစ်အဲ့ဒီပီတိအားကောင်းရင်ကောင်းသလောက်ခုပြောတဲ့အတိုင်းဥပေကပီတိခန္ဓာကိုယ်ကြီးကြွဘုန်းကြီးမာစီသန္ဒရာရိတ်တံမှာနေတော့ငါဘုန်းကြီးမာစီသန္ဒရာရိတ်တံမှာတန်ဃာတော်များအမျိုးသားများတရားထိုင်တဲ့ဒေါ်ကျွေဓမ္မယုံဆိုတာရှိပါတယ်အဲ့ဒီမှာအထုတ်ခဲ့ပူတဲ့ပုဂ္ဂိုလ်ကြီးရှိရင်လည်းဒေါ်ကျွေဓမ္မယုံဆိုတာရှိပါ။အဲ့ဒီဒေါ်ကျွေဓမ္မယုံကိုတိဆောက်တဲ့တကကြီးကဥအောင်ခင်တဲ့ဓမ္မကြီးနာမည်ကဒေါ်ကျွေတဲ့။အဲ့ဒီဓမ္မကြီးဒေါ်ကျွေကဒီဓမ္မယုံကြီးဆောက်ခြင်းနဲ့စိတ်ဆန္ဒဖြစ်တယ်။အဲ့ဒီတကကြီးဥအောင်ခင်ကပထမဒီဓမ္မယုံကြီးလှူဖို့တမ်းဖို့သူစိတ်ဆန္ဒမရှိသေးပါဘူး။ဖြစ်လည်းမဖြစ်ပါဘူး။အဲ့ဒီတကကြီးဥအောင်ခင်ကလူပြန်တော်ဖြစ်ပါလေ။ယဟန်ဘဝကနေပြီးတော့လူဝင်လဲသွားတဲ့ပုဂ္ဂိုလ်ဖြစ်ပါလေ။စတပ်ပိတပုဂ္ဂိုလ်ပါအဲ့ဒီမှာသူဓမ္မကနေပြီးတော့ရိတ်တံမှာဓမ္မယုံလိုအပ်နေတယ်ဆိုပြီးတော့အဲ့ဒီမှာဓမ္မယုံကြီးတိဆောက်တယ်တိဆောက်တဲ့အခါမှာလည်းသူကိုယ်တိုင်ပဲလာပြီးတော့တခါလေးကြီးကြပ်ပြီးဆောက်တယ်အဲ့ဒီတိဆောက်နေစဉ်မှာပဲကံမကောင်းအကြောင်းမလာတော့ခွေယူကြိုက်ခံရတယ်အဲ့ဒီခွေယူယောဂာနဲ့ကွယ်လွန်သွားရှာတယ်ဓမ္မယုံကြီးဆောက်လက်တန်းလန်းမှာအဲ့ဒီမှာတခါကြီးကကဲဒီကမာကြီးမရှိတော့ဘူးဆိုတော့သူပဲဦးစီးပြီးတော့ဆောက်တော့မယ်ဆိုပြီးကိုယ်တိုင်လာဆောက်အဲ့ဒီလိုဆောက်ပြီးတော့ကျောင်းကြီးပြီးနေပါပြီအားလုံးလည်းပြီးစီးနေပါပြီယောဂီတွေလည်းပဲအဲ့ဒီမှာဓမ္မယုံပေါ်မှာတရားထိုင်နေပါပြီဘုန်းကြီးတို့လည်းအဲ့ဒီချိန်ရောက်လာပါပြီအဲ့ဒီဝါရွင်းကံလာကြီးတရားထုတ်တဲ့ကံလာကြတော့အဲ့ဒီတကကြီးကဘုန်းကြီးတို့ယောဂီတွေတရားလျှောက်ရင်တန်ဃာတော်တွေတရားလျှောက်တဲ့အခါဘုန်းကြီးတို့ကတရားစစ်ဆေးတယ်ဆိုတာတရားလျှောက်ထားတဲ့အခါဘေးကနေပြီးတော့သူနားနေပါတယ်နားနေပြီးလို့ရှိရင်ထူးထူးခြားခြားလျှောက်သွားတဲ့ကိုတော်လေးဆိုရင်သူမှတ်ထားတယ်မှတ်ထားပြီးအပြင်ရောက်ရင်ဦးစင်းစောစောကပြောသွားတဲ့အတိုင်းတကယ်ဖြစ်သလားမေးတယ်တခါကြီးရဲ့ယဟန်ဆိုတာလိန်ပြောညာပြောလို့မှမရပဲတရားကိုကိုယ်တိုင်မဖြစ်ဘဲနဲ့ဖြစ်တယ်လို့ပြောရင်ကျွတ်တို့မှအပြစ်အမှန်တန်ကြီးပါတယ်မဲ့ဖို့နဲ့ဆက်ပြီးပြောမရင်တောင်မှယဟန်သိခါကြီးကြပါတယ်ဒါတခါကြီးကိုယ်တိုင်လည်းပဲတခါကြီးယဟန်လူတွေသိပါတယ်အဲ့ဒီတော့ဒါအမှန်တိုင်းဖြစ်လို့ပြောနေတာသူမှတ်ထားလိုက်ပြန်တယ်။နောက်တခြားပုဂ္ဂိုလ်တွေတခြားယဟန်တော်လေးတွေဒီလိုရှောင်းရင်သူဒီလိုပဲအပြင်ရောက်ရင်ဦးစင်းစောစောကရှောက်တယ်။ဒီလိုဖြစ်တာဟုတ်သလား။ခန္ဓာကိုယ်ကြီးကြွလဲဆိုတာဟုတ်သလား။ ရှင်ပြခန္ဓာကိုယ်ကြီးမမြင်တော့ဘူးဆိုတာဟုတ်တယ်လားဟုတ်ပါတယ်တကကြီးရေကိုယ်တိုင်းမှာအခုကိုယ်တိုင်းရှူရင်းနဲ့ဒီလိုဖြစ်ပါတယ်အဲ့ဒီဟာနဲ့တကကြီးတွတ်တွတ်ပြောတာတွေကိုတကကြီးကအခုမယုံလို့လားမယုံရင်အခုတကကြီးကိုယ်တိုင်းအထုတ်ကြည့်အဲ့ဒီမှာဝိုင်းပြီးတော့တကနဲ့ဦးစင်းနေရတကကြီးကြောင်းတကကြီးအထုတ်ပါတကကြီးလည်းအခုဒီမှာနေတာပဲအိမ်မမပြန်မဲနဲ့အဲ့တော့ကျွတ်နဲ့တူတူလားအထုတ်ပါဆိုတော့အဲ့ဒီမှာဦးစင်းနေကတိုက်တွန်းတာနဲ့အဲ့ဒီတကကြီးဟာအထုတ်ပါဒီဥဟုတ်ခင်ဆိုတဲ့တကကြီးဟာတခါမြင်ုံနဲ့လုံးဝမမေ့နိုင်တဲ့ပုဂ္ဂိုလ်ပါသူအင်္ဂယုတ်ကအင်မတန်ထူးခြားတဲ့ပုဂ္ဂိုလ်ပါခန္ဓာကိုယ်ကြီးဟာလည်းအင်မတန်ကြီးပါတယ်အရာမောင်းကြီးကလည်းထောင်ထောင်မောင်းမောင်းကြီးပါအသားကလည်းပဲအင်မတန်မဲပါတယ်အဲ့လောက်အဲ့ဒီလိုယုံမျိုးဆိုတော့သူ့ယုတ်ဟာတခါမြင်လိုက်တာနဲ့ပဲမမိနေပါဘူးအဲ့တော့သူတရားတွေဦးစင်းတွေတိုက်တွန်းလို့အားထုတ်တယ်ကိုယ်တိုင်အားထုတ်တယ်ဝင်ပြီးအားထုတ်တယ်အချိန်ပြည့်ဈဉ္ညာလျှောက်တယ်ဆိုရင်လည်းသူဈဉ္ညာမှအကုန်လုံးနာကြပြီးတော့အကုန်လုံးရှုမှတ်တတ်နေပြီဆိုတော့သူရှုမှတ်။ Now အဲ့ဒီမှာတည့်ရက်မှာသူဟာတခါကြီးရတခါလေလက်တွေပါတွေပါခါလို့ခါပြီးတော့အမလီဟုတ်လိုက်ပြီဗျာဟုတ်လိုက်ပြီဗျာအဲ့တော့ဘာတွေဟုတ်တာတုန်းတခါကြီးဆိုတော့တပည့်တော်ခန္ဓာကိုယ်ကြီးစီပိုင်းလောက်ရှိတဲ့ခန္ဓာကိုယ်ကြီးအခုတပည့်တော်မမြင်ဘူးဗျာဟောကြည်စမ်းပညာအာယုံပျောက်ပြီးတော့တဘာဝဆိုတဲ့သဘောလေးမြင်သွားတာလှုပ်သဘောလေးပဲသူသိတော့တယ်သူ့ရဲ့ခန္ဓာကိုယ်ဆိုတဲ့ပုံမှန်တရားကြီးမတွေ့တော့တခါနောက်တခါကျတော့သူဘာပြောလာလဲဆိုတော့ဒီလောက်ခန္ဓာကိုယ်ကြီးရဗျာအပေါ်ကြွတက်နေတယ်အရှင်ဘုရားတို့ပြောတာမှန်လိုက်တာဗျာအရှင်ဘုရားတို့ပြောတာမှန်လိုက်တာအခုလက်တွေ့ပါအဲ့တော့ဒီတတိပဋ္ဌာန်တရားတွေဟာတကယ်အထုတ်လို့တကယ်တမ်းသာရိုးရိုးတည်တည်ကြိုးစားအထုတ်လို့တတိအာသမာဓိအားတွေကောင်းလာရင်တကယ်ကိုအလင်းရောင်ပီတိပတ္တိတွေဆိုတာတကယ်ဖြစ်တာပါလားဆိုတော့ဟောကိုယ်တိုင်လက်ခံသွားတယ်။အဲ့ဒီကနေပြီးတော့ဘုန်းကြီးတို့ဒီမှာအလင်းရောင်နေပီတိတွေပတ္တိတွေဖြစ်တယ်။ဖရဏပီတိတဲ့ဖရဏပီတိဆိုတာကမျက်စိမိတ်ထားတဲ့မျက်စိတွေမဖွင့်ခြင်းလောက်အောင်တရားမှတ်ကောင်းတာ။ယောဂီတွေနာယီပြည့်လို့ထသွားတယ်ကိုမထချင်ဘူး။ဆက်မှတ်ခြင်းတယ်။ဟိုဆုံးစားခြင်းရောက်လို့ဆုံးစားမောင်းခောက်တယ်ကိုမထချင်ဘူး။မှတ်နေခြင်းတယ်တရားကကောင်းနေတာလားမကောင်းတာလားတရားကကောင်းတော့အစားကကောင်းသေးလားကောင်းတော့မစားချင်တော့ဘလောက်ကောင်းတာတွေကြွေးလို့မှမစားချင်တော့ဒီတရားလေးကိုမလွတ်ချင်တော့မိထားတဲ့မျက်စိကိုဖွင့်မကြည့်ချင်တော့အောင်ကိုစိတ်မှတ်နေချင်တော့လားအဲ့ဒါဖရဏပီတိပဲဒီဥရိယဘယညာကိုရောက်နေပြီဆိုရင်ဒီအလင်းရောင်ပီတိပတ္တိတွေဖြစ်တယ်အဲ့ဒီကနေပြီးတော့တခါလဲရှုနေရှုနေရင်တခါလဲပတ္တိကိုယ်ရောစိတ်ရောငြိမ်းအင်းနေတယ်ကိုယ်ရောစိတ်ရောငြိမ်းအင်းနေတယ်နောက်ပြီးတော့ဉာဏ်တွေကလည်းပဲထက်မြက်လိုက်တာဉာဏ်တွေကလည်းရှုတိုင်းရှုတိုင်းဟာပေါ်ပေါ်ဘာကိုပဲရှုရှုရှုတဲ့အာယုန်တိုင်းရှုပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောကြီးတွေမြင်နေတော့တယ်အဲ့ဒီမှာယောဂီတွေဖြစ်ဖြစ်မြင်ပါလေဆိုတာဒီဥရိယဘုရားဉာဏ်ရောက်မှကောင်းကောင်းမြင်တယ်ဥရိယဘုရားဉာဏ်ကိုရောက်ပြီဆိုရင်ဘာကိုပဲရှုရှုရှုကျင်တာကိုရှုမြင်တာကိုပဲရှုရှုကြားတာကိုပဲရှုရှုနားတာကိုပဲရှုကျင်တာရှုအကုန်လုံးကဖြစ်ပြီးဖြစ်ပြီးဖြစ်ပြီးဒီသဘောကြီးတည်းအဲ့ဒီလိုသိတဲ့အခါကျတော့ယောဂီရဲ့စိတ်ထဲမှာဘုန်းကြီးတို့ယောဂီများဒီဖြစ်ပြီးပြည့်နေတဲ့သဘောလေးတွေဟာမြတ်စွာဘုရားဟောတာနဲ့အခုကိုယ်တွင်နဲ့ကပ်ညီသလားမကပ်ညီဘူးလားတပ်ပေသင်္ခါရအနိစ္စယုံနာဓမ္မသင်္ခါရတရားတွေကိုမြတ်စွာဘုရားမြဲတယ်ဟောသလားမမြဲဘူးဟောသလားအခုမိမိကကိုယ်တိုင်ရှုနေတဲ့အခါကျတော့ဉာဏ်နဲ့ရှုတဲ့အခါမြဲတာတွေ့သလားမမြဲတာတွေ့သလားကဲမြတ်စွာဘုရားဟောနေကိုယ်တွင်နဲ့ကပ်ညီသလားမကပ်ညီဘူးလားကပ်ညီရင်ဝမ်းတာမလားဝမ်းနေမလားအဲ့ဒီဝမ်းတာမှုပီတိတွေကအခုစောစောကပြောသလိုဖြစ်တယ်အဲ့ဒီကနေပြီးတော့ရှုဆဲရှုနေရင်ကာယပတ္တိစိတ်တပတ္တိတခါလေကိုယ်ရောစိတ်ရောဟာတခါဒီထဲမှာငြိမ်းအေးအဲ့လိုကိုရောစေရောငြင်းရင်နေပြီဆိုတော့ဘုန်းကြီးတို့ယောဂီများမနေ့ကပြောခဲ့တဲ့စိတ်ဆင်းရဲမှုတွေဆိုတာလာနိုင်သေးရလားမလာနိုင်တော့ဒါတွေအားလုံးကိုပယ်နိုင်သွားပြီဒါကြောင့်မို့ဒီမှာဆရာကြီးဂျိုးဆက်ဂူစတင်းကမင်းရဲ့တရားရိပ်တာကြီးဟာဒီလောက်တောင်အောင်မြင်နေတယ်ဆိုတော့ဘာကြောင့်မင်းအောင်မြင်တယ်လို့သိတယ်လို့ဘာကြောင့်အောင်မြင်တယ်လို့ပြောနိုင်လဲလို့ဘုန်းကြီးမေးတဲ့အခါကျတော့ကျွန်တော်တို့တတိပဋ္ဌာန်တရားကအာလုံးစိတ်ဆင်းရဲမှုတွေခြုံငိမ့်နိုင်တယ်လေတဲ့ကျွန်တော်ရိတ်တာကိုလာတဲ့ပုဂ္ဂိုလ်တွေဟာအာလုံးစိတ်ဆင်းရဲမှုတွေလွန်မြောက်ပြီးစိတ်ချမ်းသာမှုတွေအပြည့်အဝရတယ်တဲ့ဒါကြောင့်မို့အောင်မြင်တာတဲ့က ကုတီတိပ္ပံတရားဟာဒီဥရိယဘုရားညာလောက်ကောင်းကောင်းဖြစ်နေပြီဆိုရင်ကိုပဲစိတ်ဆင်းရဲမှုတွေမလွန်မြောက်ဘူးလားလွန်မြောက်နေပြီဒီမှာချမ်းသာနေပြီကာယပတ္တိစိတ်တပ္ပတ္တိကာယလဟုတ္တစိတ်တလဟုတ္တခါနဲ့ပေါ်ပန်းနေပြီကာယမုရုဒ္ဒစိတ်တမုရုဒ္ဒကိုရောစိတ်ရောနှူးညံ့နေဒါကြောင့်မို့ဒီတရားကိုသေချာတည်မြင်နေပြီဆိုတဲ့ပုဂ္ဂိုလ်ဟာအပြင်မှာဟိုတုန်းကကြံ့ကြံ့ထန်ထန်နေတယ်သွားတယ်စားတယ်တောက်တယ်ဒီညံမျိုးရောက်နေတဲ့ပုဂ္ဂိုလ်ကြတော့ကြည့်တော့အကုန်လုံးဟာသွားတော့လေတိမ်တိမ်မွေ့မွေ့နုနုညံ့ညံ့မယ်ဒိုင်နာထတာလေနုနုညံ့ညံ့မယ်နောက်ဆုံးစကားပြောတာလေးကစားကြဲကြဲတောင်းတော့မပြောတော့အဲ့ဒီမှာညင်ညင်တာတာလေးပဲအကုန်လုံးတိမ်မွေ့နုညံ့သွားတယ်ဒုက္ခသိကိုချမ်းသာနေတယ်တရားမဖြုတ်ချင်လောက်အောင်စောစောကပြောတယ်ပြဏပိတိတို့အတင်ချမ်းသာနေပြီအဲ့ဒီဟာဒီဥရိယဘုရားညံကိုရောက်ပြီဆိုရင်ဒီအလင်းရောင်ပီတိပတ္တိဒုက္ခတဒါချမ်းသာလာပြီဆိုတဲ့တရားတွေကိုတခါလေဒီတိုင်းလေးပဲတွေ့နေရတော့ချမ်းချမ်းသာသာလေးသိနေရတော့ကိုကိုကိုလည်းပဲနိဗ္ဗာန်ကိုရောက်နေပြီလို့စိတ်ကထင်နေတတ်တယ်။အထင်နဲ့ကြီးသွားတတ်တယ်။အဲ့ဒီအချိန်လေးမှာကမ္မထန်ဆရာအသိအရေးကြီးပါလေ။အဲ့ဒီအချိန်လေးကိုကမ္မထန်ဆရာကအမျှဝေပါတရားတွေရနေပြီသာဓုပေးပါဆိုရင်အထင်ကြီးသွားပြီကိုကိုကိုဝင်မြင့်သွားဒါကမ္မရန်ဆရာမြောက်ရင်ယောဂီကမြောက်သွားတတ်တယ်ကမ္မရန်ဆရာကခရာပဲကမ္မရန်ဆရာတွေကလုပ်ပြင်ယောဂီရဲ့ယူတောင်ယူသွားတတ်တယ်ဘာကြောင့်လဲဆိုတော့အတိမာနလွန်လွန်ကဲကဲကြီးကိုမာနတက်သွားတယ်သူများငါလုံးမဖြစ်ဘူးငါသာဒီတရားကိုရတာသူများမရသေးဘူးကိုကိုကူမာနတွေတက်သွားတယ်ဒါကြောင့်မို့ကမ္မရန်ဆရာတွေမြောက်ပေးရင်ယောဂီကမြောက်သွားတတ်တယ်ဒါကြောင့်မို့ဒီဥရိယဘုရားညံလောက်တောင်ဒီလောက်ချမ်းသာပြီးတော့ဒီလောက်အလင်းရောင်ပီတိပတ္တိတွေနဲ့တွေ့သည့်နေပြီဆိုရင်ယောဂီကအလင်းရောင်လေးမြင်လိုက်တယ်ဆိုတာနဲ့ဟောဗာမဲဆိုင်ပြီဆိုတာမျိုးသွားပြီးပြောလိုက်သွားပြီးမှတ်တော့ဒီမှာဥရိယဘုရားညာလောက်နေကိုပဲအလင်းရောင်လေးမတွေ့ဘူးလားပီတိတွေပတ္တိတွေမတွေ့ရဘူးလားကဲဒုက္ခတွေချမ်းသာတာတွေမတွေ့ရဘူးလားသိကိုချမ်းသာနေတဒါဒီလောက်တရားရတာတွေတွေ့လာတဲ့အခါကျတော့တဒါတရားတွေကလည်းထက်မြက်လာတယ်ဘာကြောင့်လဲဆိုတော့မြတ်စွာဘုရားဟောတဲ့သဗ္ဗေသင်္ခါရအနိစ္စအလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေမမြဲဘူးအခုကိုယ်တိုင်ရှုတယ်မမြဲတာတွေ့ရတယ်သဗ္ဗေသင်္ခါရဒုက္ခအလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေဆင်းရဲလို့ဟောတယ်အခုတေချာကြည့်လိုက်စမ်းဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့မပြတ်နေစေလို့ဆင်းရဲတွေ့တယ်သဗ္ဗေဓမ္မအနတ္တဒီဆင်းရဲတွေမလာပါနဲ့လို့တားလို့ရောရရလားအခုကိုယ်တိုင်ပဲဒီမှာကိုယ်အစိုးရတာဘာမှမရှိဘူးသူသဘောတိုင်သူဖြစ်နေလို့အဆုံးမရတဲ့အနတ္တအဲ့ဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကိုဘုရားဟောတဲ့အတိုင်ကိုယ်တွေတွေ့နေပြီဆိုတဲ့အခါကျတော့ငါတို့ဂေါရမဗုဒ္ဓဟောခဲ့တဲ့တရားမှန်နေငါကုအားထုတ်နေတဲ့သတိပဋ္ဌာန်တရားဒါဘုရားဟောတယ်ဆိုတာမှန်နေဒါမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တယ်ဆိုတာမှန်နေမြတ်စွာဘုရားရဲ့တပိသတ်တန်ဃာတို့တွေဆိုတာမှန်နေဆိုတော့ဘုရားတရားတန်ဃာယရဏ၃ပါးရဲ့အပေါ်မှာယုံကြည်မှုတွေအာကောင်းသနာအာသေးသနာတကယ်ကိုအာကောင်းသွားတယ်တရားမြင်မှဘုရားမြင်တယ်နော်အခုတရားကိုကိုယ်တိုင်တွေ့ပြီဆိုတော့ဘုရားကိုကိုယ်တိုင်တွေ့ပြီဘုရားပွင့်သွားတယ်ဆိုတာသိချာလက်ခံသွားပြီငါတို့ဘုရားဟောထားတဲ့တရားဆိုတာဒါအစ်မှန်မဲဆိုတာသဘောကျလက်ခံသွားအဲ့ဒီကနေဆက်လက်ပြီးတော့ဒီခါလေဒီတတိအားတွေကဝရိယကလည်းပဲဟိုတုန်းကလို့အားဆိုင်စရာမလိုတော့သူ့ဟာသူပဲဟန်ချင်းကြီးလေးပဲတတိကလည်းပဲတခါလေနည်းနည်းနဲ့တတိကလည်းပဲထင်းထင်းရှားရှားပဲဘယ်အာယုံဖြစ်ဖြစ်ပေါ်လာသမျှအာယုံတွေကိုမလွတ်တော့ထိုင်ပြီးရှုနေရင်ကဖောင်းနာပင်နာလေးရှုနေရင်ကအတန်လေးကြားတယ်ဆိုရင်လည်းကြားတဲ့အတန်လေးရှုပြီးသားဖြစ်သွားပြီဒီဖောင်းနာပင်နာလေးရှုနေရင်ကတဏှာကလှုပ်တာလေးပေါ်လဲရှုပြီးသားဖြစ်သွားပြီတဏှာကရွတာလေးပေါ်လဲရှုပြီးသားဖြစ်သွားပြီအဲ့ဒီလိုကိုတတိကလည်းမလွတ်အောင်ရှုနိုင်လာအဲ့လိုအားကောင်းပြီးတော့ဒီလိုတရားရဲ့အရသာဒုတွေကိုယ်တိုင်တွေ့ရတဲ့အခါကလည်းကြတော့ယောဂီကဒီတရားပေါ်မှာသဘောကျပြီးတော့နှစ်သက်နေတယ်ကိုယ်တရားလေးနဲ့ကိုထိုင်တိုင်းထိုင်တိုင်းဒီတိုင်းလေးပဲဖြစ်နေစေခြင်းနဲ့ဆိုတော့တရားပေါ်မှာနှစ်သက်မှုဆိုတဲ့နန္ဒီရာကတရားပေါ်မှာနှစ်သက်မှုဆိုတဲ့တဏှာတွေဖြစ်နေတယ်အဲ့ဒီတိုင်းဆိုရင်ရှေ့ကိုဒီတရားတွတ်တက်ပါဦးမလားမတွတ်တက်တော့ဒါကြောင့်မို့အဲ့ဒီလိုအလင်းရောင်ပီတိပတ္တိဒုက္ခတရားစတဲ့ဒါတွေဟာဝိပဿနာဉာဏ်ယူချောင်းတရားတွေတဲ့ဒါတွေကိုကိုကသဘောကျလက်ခံနေရင်ရှေ့ကိုတရားမတက်တော့အဲ့ဒီအချိန်မှာကမ္မထန်ဆရာကဒီယောဂီကိုဒီဟာတွေပေါ်မှာတာယာကန့်ညိမနေအောင်ဓမ္မရာဂဓမ္မနန္ဒီဆိုတဲ့တရားပေါ်မှာနှစ်သက်မှုတွေမရှိအောင် တခါလေသတိဋ္ဌဝရိယစာရီပြီးတော့တခါသင်ပေးသွားတယ်။အဲလိုကမ္မထမ်းဆရာကနေကြာကြာနာနာလမ်းကြောင်းကိုတခါလေတဲ့ပြီးဖြောင်းပေး။အဲ့ဒီပုံမှာတန်ရာမှုမရှိအောင်တခါလေဟောပြောပေး။အဲလိုပြောပေးပြီးတော့မှအရှိကိုတွန်းပြီးတော့အာထုတ်ခိုင်းရင်အဲ့ဒီယောဂီကအဲ့ဒီကြမ်းမှာကမ္မထမ်းဆရာညွှန်ကြားတဲ့အတိုင်းဆက်ပြီးတော့အာထုတ်သွားရင်အဲ့ဒီကနေပြီးတော့ဖြစ်မှုပြည့်မှုကိုသိတဲ့ဉာဏ်ကနေပြီးတော့တဆင့်တက်ပြီးတော့အပြည့်ကိုသိတဲ့ဉာဏ်ပေါ်သွားမယ်။ပါကိုတည်တဲ့ညာ ਨੇ အေးအပြည့်ကိုတည်တဲ့ညာအဲ့ဒီတော့အခုဒီမှာကဥရိယဘုရားညာလောက် ਨੇ ဒီနေ့ဘုန်းကြီးတို့ဆုံးတတ်ရအောင်ဒီတော့ဒီဥရိယဘုရားညာလောက်ရောက်ပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာတရားရဲ့အရာသာတူလေးတွေကိုယ်တိုင်မတွေ့ရဘူးလားဓမ္မပီတိတရားနဲ့နှစ်သိမ့်အာရမှုပီတိတွေရောကိုယ်တိုင်မခံစားရဘူးလားအဲ့ဒီကိုယ်တိုင်ခံစားလာရပြီဖြစ်တဲ့အတွက်ဒီယောဂီပုဂ္ဂိုလ်ဟာတရားပေါ်မှာယုံကြည်မှုတွေပို့ပြီးတော့အာကောင်းသလားအာသေးသလားယုံကြည်မှုတွေအာကောင်းလာပြီဆိုရခါကလာကြတော့ဒီမှာဒီပုဂ္ဂိုလ်ဟာယုံကြည်မှုတွေအာကောင်းလာတာနဲ့အမျှနောက်အကြောင်းညညတိုင်းညညတိုင်းသို့မဟုတ်ရိမ့်တာကနေပြီးတော့တရားစခန်းလေးပြီးလို့အိမ်ပြန်ရောက်ရင်တောင်မှဒီတရားကိုမလွတ်ချင်တော့အချိန်လေးပေးပြီးတော့ကိုယ်အိမ်မှာလည်းကိုယ်အချိန်လေးနဲ့ဒီတရားတွေကိုရှုမှတ်လာတယ်အာထုတ်လာတယ်ပွားများလာတယ်သရတရားတွေထက်လာတာလားတုံသွားတာလားအဲလိုသရတရားတွေထက်ပြီးတော့ဆက်လက်ပြီးတော့နောင်အကြောင်းညင်ညွတ်တဲ့အခါမြန်မာနိုင်ငံရောက်တဲ့အခါမှာလည်းမြန်မာနိုင်ငံရောက်လို့အချိန်လေးငါအလကားမထားခြင်းဘူးတရားရိပ်သာဝင်ပြီးတရားအထုတ်မယ်ဒါအဲလိုပုံကိုယ်တွေဘုန်းကြီးတို့မြန်မာနိုင်ငံကိုပြန်ပြန်လာတဲ့အခါမှာတရားဝင်တဲ့ပုံကိုယ်တွေအများကြီးပါဒီနေ့ဆိုရင်ဘုန်းကြီးစီမှာလမ်းနဲ့ချီပြီးတော့ဝင်တဲ့ပုံစံတွေတောင်ရှိပါတယ်။ဒီကနေပြီးတော့လာပြန်လာပြီးတော့မြန်မာနိုင်ငံရောက်တုန်းရက်ရှိအထုတ်မယ်ဆိုပြီးတော့ရက်ရှိအထုတ်ကြတဲ့ပုံစံတွေရှိပါတယ်။ရက်တူပုံစံတွေဆိုတာကတော့အများကြီးပဲ။ရောက်တယ်ဆိုတာနဲ့ပဲတခြားကိစ္စတွေလုံးဆရာရှိတာလုပ်တယ်။တချို့ကတခြားကိစ္စမလုပ်သေးခင်အဲ့ဒီမှာဈေးတာကိုရင်ဝင်လိုက်တယ်။အဲ့ဒီမှာကိုကဝင်နေတဲ့လောက်9ရက်ဝင်နေရင်9ရက်9ရက်ဝင်နေရင်9ရက်ဝင်နေဝင်ပြီးတော့မှပြန်ပြီးတော့တခြားကိစ္စတွေပြုလုပ်တာလည်းရှိတယ်။အဲ့လိုဆိုတော့ကိုကတရားအရသာဒူးလေးတွေတွေ့ထားတဲ့ပုဂ္ဂိုလ်ဟာဒီတရားကိုလက်လွတ်ခြင်းလားလက်မလွတ်ခြင်းဘူးလားလက်မလွတ်ခြင်းတော့အမြဲတမ်းတရားအထုစေခြင်းတရားအထုဖြစ်နေတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုအ ਨੇ ဆုံးအောက်ထင်ဒီဥရိယဘယညာလောက်တော့ဖြစ်အောင်အထုစေခြင်း ਨੇ ဖြစ်လေဖြစ်သွားစေခြင်း ਨੇ အာထုမယ်ဆိုရင်လည်းပဲတကယ်လည်းဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးပထမဦးဆုံးတရားပြတဲ့ယောဂီ3ဦးဘယ်နှဦးလဲလဲတရားပြတာယောဂီ3ဦးအဲ့ဒီယောဂီ3ဦးကိုတရားပြတဲ့အခါမှာဘုန်းကြီးတနေ့ကလည်းပြောမိသလားမသိဘူးအားထုတ်တဲ့အခါကလည်းမှာဆက်လက်တလိမ့်နဲ့ပါတယ်လေကွန်းတရားယူလာကြတယ်တဲ့အဲ့လိုဆက်လက်တလိမ့်နဲ့ကွန်းတရားယူလာပြီးတော့အားထုတ်တယ်ဒါပေမဲ့တရားကိုအားပေးဆောင်ပေးပြီးတော့ကြိုးစားနေတော့ဆက်လေမတော့ဖြစ်တော့ဘူးတဲ့ကွန်လည်းမစားဖြစ်တော့အဲ့ဒီလောက်အာထုတ်ကြတဲ့ပုဂ္ဂိုလ်တွေတရားလဲတစ်ခါမှလည်းအတွေ့အကြုံမရှိဘူးတရားလဲအမထုတ်ဘူးအတွေ့အကြုံလည်းမရှိဘူးဒီတရားတွေလဲနားလည်းမနာဘူးဒါပေမဲ့အဲ့ဒီပုဂ္ဂိုလ်တွေတရားလျှောက်တာလဲသုံးရဲမြောက်မှာဥဒယဘယဖြစ်မှုပြည့်မှုဉာဏ်ကြီးကောင်းကောင်းဖြစ်ကြတယ်သုံးရဲတယ်ဘယ်နည်းရဲတယ်လဲသုံးရဲ့အတွင်းနဲ့ပဲဥရိယဘယညာကိုကောင်းကောင်းဖြစ်ကြတယ်တကယ်ကိုအဖြစ်ဖြစ်တွေကိုတခါလေရှူတိုင်းရှူတိုင်းကိုသူတို့သိနေကြတယ်အကုန်လုံးကအဲ့ဒီဖြစ်ဖြစ်ညာနေပေါ်လာတဲ့ခါကျတော့အဲ့ဒီပုဂ္ဂိုလ်ကြီးသရတရားကြီးထက်လာသလားတုံသွားသလားထက်လာတော့ဆက်ခါဆက်ခါဆက်ခါဆက်ခါတရားကြီးအာမထုတ်ကြဘူးလားအထုတ်ကြတယ်အဲ့ဒီအကြောင်းမို့ဘုန်းကြီးတို့အခုဒီဓမ္မန္တဝိဟာရအကြောင်းတိုက်မှာဒီခုနှစ်ရက်တာတရားစခန်းမှာလည်းပဲအခုမိမိတို့နှစ်ရက်ကျန်သေးတယ်တကယ်တမ်းသာစိတ်ပါလက်ပါနဲ့ဆောင်းပွေးပြီးတကယ်ကြိုးစားမယ်တကယ်အားထုတ်မယ်ဆိုရင်ဒီဥရိယဘယဆိုတဲ့ဖြစ်မှုပြည့်မှုညာလောက်တော့မရနိုင်ဘူးလားဒီညာလောက်ကိုတိချာဖြစ်ပြီဆိုရင်အခုပြောတဲ့အလင်းရောင်ပိတိပတ္တိစတဲ့တရားအရသာဒူးလေးတွေကိုယ်တိုင်မခံစားရဘူးလားအဲ့ဒီလောက်ခံစားရပြီတရားအရသာလည်းကိုယ်တိုင်တွေ့ပြီဓမ္မပိတိကိုယ်တိုင်လည်းတရားပိတိတွေကိုယ်တိုင်တွေ့ရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနောက်အချိန်တိုင်းအချိန်တိုင်းသို့မဟုတ်မြန်မာနိုင်ငံရောက်တိုင်းသို့မဟုတ်မြန်မာနိုင်ငံကဒီမှာဆရာတော်တန်ဃာတော်တွေကြွလာတဲ့တရားစခန်းတိုင်းကိုတရားဝင်ဖြစ်သွားတယ်တရားကိုမကြောက်တော့ ဘာကိုမကြောက်တာလဲတရားကိုမကြောက်တာမှတရားလျှောက်ရမှလည်းမကြောက်တော့တချို့ကတရားလျှောက်ရမှလည်းကြောက်တယ်အဲတော့အခုကိုယ်တိုင်တွေ့ထားတဲ့ပုဂ္ဂိုလ်ကတရားလျှောက်ဖို့သူ့မှာအများကြီးဖြစ်နေတယ်တရားလျှောက်ဖို့နည်းနည်းလေးလားအများကြီးလားအများကြီးဖြစ်နေပြီအများကြီးဖြစ်နေတော့တရားလျှောက်ရမှလည်းမကြောက်တော့ဘူးဒါကြောင့်သူ့ဟာဘာကြောင့်လဲဆိုရင်ထိုင်တိုင်းထိုင်တိုင်းခုယောဂီတို့ဝေဒနာတွေနဲ့နှပန်းလုံးနေရတဲ့အချိန်ဒီဥရိယဗျာညာရောက်တဲ့အခါကျတော့ဝေဒနာတွေနဲ့နှပန်းလုံးစရာရှိသေးရလားတဏှာကြီးဆိုတဲ့အချိန်လေးမှာသူ့အတွက်ခဏလေးရနှစ်နာရီဆိုတဲ့အချိန်လေးကသူ့အတွက်ခဏလေးရဓမ္မပီတိနှစ်သိမ့်ဝမ်းမြောက်ပြီးတော့ခန္ဓာကိုယ်ကပေါ့ပြီးကြွပြီးတော့တကယ်ကိုပဲအေးချမ်းပြီးတော့နေတာဒါကြောင့်မို့ဒီဓမ္မပီတိလေးလောက်ဓမ္မရတ္တလေးလောက်ဖြစ်နိုင်လောက်တဲ့ဒီဥရိယဗျာညာဆင့်လောက်တော့ရောက်အောင်အားထုတ်ပါလို့ဘုန်းကြီးကဒီနေ့တိုက်တွန်းပြီးတော့တရားလေးသိမ့်မယ်နော်ဓမ္မပိဋိံဒုက္ခံတိတိဝိပတံဒေနစေတတံအရိယပဝေရီတေဓမ္မေတရာရမတိပန္တိတောဓမ္မပိဋိံတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိဋိကိုရသောသူသည်ဒုက္ခံတိတိချမ်းမြမ်းသာသာအိပ်စေရပါ၏ဒုက္ခံတိတိသွားရမှလည်းချမ်းမြမ်းသာသာရံရမှလဲချမ်းညာသာသာထံရအိယာမှလဲချမ်းညာသာသာရာပထာလေးလီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ဗန္ဒီတော်ဗန္ဒီတော်ဝါကြောင်းကျို့သည့်မြင်ပညာရှင်သည်သာလျင်ဗန္ဒီတော်ဗန္ဒီတော်ဝါအမြဲမပြတ်တလဇခါကရှုမှတ်နိုင်ပါသည့်ဝိပဿနာပညာရှင်သည်သာလျင်ရိယပဝေရီတေဖျားဆာရှိတော်ရိယသူတော်ကောင်းတို့ငိမ့်ညောင်းချူတာဟောကြားတော်မူအပ်ပါ၏တော်ဓမ္မေမေညာဤအပေါင်းအဘောဗောဓိပက္ခိယတရားတော်၌ဝိပတနေနာကိလေမြူမေညေကြီးတို့မှကင်းဝေးမတင်ကြည်လင်တန်ရှင်းတော်စေတသာအမျက်မပြဒလဇတ်ခါကရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ဖြင့်တရားနေရောညမှာဘေခာမဆိုင်ချိန်တိုင်း၌ရမတိမှု့လျောပျော်ပိုင်းနှိချိုင်အာရသဘောကြပိုင်ပိုင်နေထိုင်နိုင်လေကုန်တော်တည်း